Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဧပြီလ19ရက်အင်္ဂါနေ့ညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32နဲ့51တို့အပြင်လက်လက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားမှာပါဒီနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားကဒွန်နက်စ်နဲ့လူဟန်စ်ဒေသတွေကိုအပြည့်အဝထိန်းချုပ်ဖို့ကြိုးစားနေပါတယ်မြန်မာပါဝင်ဒေသတွင်းပဋိပက္ခတွေနဲ့ယူကရိန်းအကြအတဲကိုစင်ကာပူနဲ့လက်တွဲဆောင်ရွက်သွားဖို့ရှိကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောပါတယ်ကျော်ရုပ်ပြဒုံးကြီးကိုစမ်းသပ်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကမနေ့ကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဆက်တက်နိုင်မလဲကျွန်တော်တို့အဓိကတော့ဒီလိုအားထားလို့တက်ပြီးဆွဲတဲ့လူတွေဆိုတော့အဓိကသူတို့ရောင်းပေးနိုင်တဲ့အချိန်ကိုကျွန်တော်တို့ဆွဲလို့ရမယ်။သူမရောင်းပေးနိုင်ဘူးဆိုရင်တော့သူတို့လည်းသူတို့ရဲ့အကန့်အသတ်တွေမရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားမဲ့သဘောရှိတယ်
။မြန်မာနိုင်ငံမှာလက်တလောအခက်ခဲကြုံနေရတဲ့လောင်စာဆီပြက်လက်နေတဲ့သတင်းပေးပို့ချက်တွေနဲ့အတူအခုအဲ့ဒီလိုလောင်စာဆီရှားပါမှုနဲ့ဆက်ဆက်နေတဲ့နောက်ဆက်တွဲကုန်စည်နှုန်းကြီးမြင့်တဲ့သတင်းတွေကိုဥစွာနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့ချင်းပြည်နယ်အတွင်းကစစ်ပေးရှောင်ဒုက္ခသည်တွေစခန်းလေပြင်းတိုက်ခိုက်ရလို့ပြစ်စစ်သွားတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာပါ။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလောခီးသွွားအစီအစဉ်နဲ့အင်္ဂါညဇကပိုင်းတို့ကိုတင်ဆက်ပေးသွားမှာပါ။ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ရုရှားကဒိုနက်စ်နဲ့လူဟန်စ်ဒေသတွေကိုအပြည့်အဝထိန်းချုပ်ဖို့ကြိုးစားနေတယ်လို့ယူကရိန်းစစ်တပ်ကအင်ကာနေကပြောပါတယ်။အဒီဒေသတွေကယူကရိန်းအရှေ့ပိုင်းမှာရှိပြီးမဟာဗျူဟာကျတဲ့ဒေသတွေဖြစ်ပါတယ်။ရုရှားကလွန်ခဲ့တဲ့7နှစ်ကသင်ခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ချိတ်ဆက်ဖို့ကြိုးစားနေတာဖြစ်ပါတယ်။ရုရှားတပ်တွေကဒွန်ဘော့စ်ဒေသတိုက်ပွဲကိုဆက်လိုက်ပြီးလို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလည်းတနင်္လာနေ့နောက်ပိုင်းကပြောခဲ့ပါတယ်။ဒွန်ဘော့စ်မြို့ဟာဒိုနက်စ်နဲ့လူဟန့်စ်အကြားမှာရှိပြီးဒိုနက်စ်နဲ့ပို့ပြီးနှီးတဲ့မြို့ဖြစ်ပါတယ်။ပြစ်မှတ်ပေါင်း1200ကျော်ကိုတိုက်ခိုက်ခဲ့တယ်လို့ရုရှားစစ်တပ်ကလည်းအင်္ဂါနေ့ကပြောပါတယ်။နှစ်ဖက်လုံးကအဓိပ္ပာယ်ရှိတဲ့ပြစ်ခတ်ရဆဲရေးကိုညှိနှိုင်းဖို့လိုအပ်ပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးအကြီးအကဲမာတင်ဂရစ်ဖစ်ကတနင်္လာနေ့ကပြောခဲ့ပါတယ်။ဒါပေမဲ့ရုရှားနဲ့သဘောတူညီချက်မရတဲ့အတွက်လူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေပိတ်နေတာ3ရက်ဆက်တိုက်ရှိပြီလို့ယူကရိန်းဝန်ကြီးချုပ်အီရန်နော့ဖာရက်ရှိုကအင်္ဂါနေ့ကဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာအင်္ဂါနေ့မှာဗီဒီယိုကနေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ယူကရိန်းကိုဆက်လက်ကူညီရေးနဲ့ရုရှားအပေါ်သူ့လုပ်ရက်တွေနဲ့ပတ်သက်ပြီးအရေးယူရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အင်ဗျူရောကပြောပါတယ်အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့အရေးယူတာမအောင်မြင်ပါဘူးလို့ရုရှားစီးပွားရေးကဏ္ဍကတာဝန်ရှိသူတွေနဲ့တနင်္လာနေ့ကတွေ့ဆုံခဲ့ရမှာသမ္မတပူတင်ကတော့ဆိုပါတယ်ဂျိုရုပစ်ဒုံးကျည်ကိုစမ်းသပ်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကဧပြီလ18ရက်တနင်္လာနေ့ကကြေညာလိုက်ပါတယ်ရုရှားကအလားတူစမ်းသပ်ချက်တရက်ကိုမိနစ်နောက်ပိုင်းစမ်းသပ်လိုက်တဲ့အတွက်အပိုင်းစတွေကနိုင်ငံတကာအာကာသစခန်းကိုအန္တရာယ်ပြုခဲ့တာကြောင့်အမေရိကန်ကဝေဖန်ခဲ့ပါသေးတယ်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဗန်နက်ဘတ်အာကာသတပ်ဖွဲ့အခြေစိုက်စခန်းမှာအမျိုးသားအာကာသကောင်စီရဲ့ဥက္ကဋ္ဌAmerican Dutia Tamara Kamala Harris ka akhu lo chinya kae da ba
I am pleased to announce that as of today the United States commits not to conduct destructive
Anya ji la bi dai yai tet twa de joru pit dong ji ko ma san tat phu American pi daw su ka gari ka wet pi chaung di ka nei chama chinya a ba de yo yo shi shi pyo wa yin di san tat che twi ka anya mya la ba de chama lo lou lai me ma hou ba အဲဒီလိုကတိကဝတ်ပြုတာကျမတို့ကပထမဆုံးနိုင်ငံမှာအမေရိကန်ပြည်ထောင်စုကိုစားနိုင်ငံအားလုံးကျမတို့နဲ့လက်တွဲကြဖို့ဒီကနေ့ဖိတ်ခေါ်အပ်ပါတယ်လို့အမေရိကန်ဒုတိယသမ္မတကပြောသွားခဲ့တာပါဂျိုရုပစ်ဒုံးကျည်ကိုနိုဝင်ဘာလ15ရက်နေ့ကရုရှားကစမ်းသပ်ပစ်လွတ်ခဲ့တာဖြစ်ပါတယ်ဆိုဗီယက်ခေတ်ကတင်ထားခဲ့တဲ့တချို့ဂျိုရုကိုပစ်ခတ်ခဲ့ရမှာအပိုင်းစပေါင်းအနည်းဆုံး1632စဖြစ်သွားခဲ့တယ်လို့အမေရိကန်အာကာသတပ်ဖွဲ့ရဲ့အချက်အလက်များကပြောပါတယ်ဝါရှင်တန် DC မှာဒီပတ်ကျင်းပမဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့နဲ့ကမ္ဘာ့ဘဏ်တို့ရဲ့အစည်းအဝေးမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ဟာယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒါပေမဲ့ ရုရှားတာဝန်ရှိသူတွေကိုရှောင်ဖို့စူးစမ်းမှာဖြစ်ပါတယ်လို့တာဝန်ရှိသူကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ G20 ကနေရုရှားကိုထုတ်သိမ်းတယ်လို့ပြောဆိုထားပါတယ်။ရုရှားကယူကရိန်းကိုတိုက်ခိုက်ခဲ့တဲ့စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့စာနာရိတ်ခါမလုံခြုံမှုဟာအစည်းအဝေးမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာဖြစ်ပါတယ်။ပိတ်ဆို့အရေးယူရေးကိုချမှတ်ထားရမှာလေယာထက်ကုန်ပစ္စည်းတွေကိုမပိတ်ပင်ဖို့စကားသုံးလုံးကိုရှင်းရှင်းလင်းလင်းဖြစ်အောင်ထုတ်ပြန်ဖို့ရှိပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအောက်မှာရှိတဲ့နိုင်ငံကြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကပြောပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဝဲလီအရီယဲမိုးကလည်းယူကရိန်းဘဏ္ဍာရေးဝန်ကြီးဆာဟေးမာရှန်ကိုနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေကဣသရေလတောင်ပိုင်းကိုလာပေါင်းများစွာအတွင်းမှာဒုံးကျည်ဒဇင်စပစ်လိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာရှိတဲ့ဟာမာတပ်ဖွဲ့တွေရဲ့လက်နက်ထုတ်လို့ရေးနေရာကိုပြစ်ပတ်ထားပြီးဣသရေလကလည်းလက်တုပ်ပြန်တဲ့အနေနဲ့လေးချောင်းကနေတိုက်ခိုက်လိုက်ပါတယ်အခုလိုဒုံးကျည်နဲ့တိုက်ခိုက်တာတွေအတွက်ဟာမာအဖွဲ့မှာတာဝန်ရှိတယ်လို့အစ္စရေးကယူဆပြီးပြန်လဲတိုက်ခိုက်တတ်ပါတယ်အစ္စရေးကိုပါလက်စတိုင်းကတိုက်ခိုက်တာဟာနှစ်သိကူအကြုံညကလေးကဆိုရင်ဒါဟာပထမဆုံးချိန်လဲဖြစ်ပါတယ်အခုလိုပါလက်စတိုင်းကဒုံးကျည်နဲ့ပြစ်ခတ်တာဟာဂျေရုဆလမ်မြို့မှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားပဋိပက္ခဖြစ်ပြီးတဲ့နောက်ဆုံးတိုက်ခိုက်မှုလဲဖြစ်ပါတယ်အစ္စရေးနိုင်ငံတွင်းမှာတိုက်ခိုက်မှုတွေဖြစ်ခဲ့သလိုအရှိတ်ဂျေရုဆလမ်မှာရှိတဲ့ဗလီတစ်ခုကိုလည်းအစ္စရေးရတပ်ဖွဲ့တွေကဧပြီလ15ရက်နေ့တုန်းကဝင်ရောက်စီးနင်းခဲ့ပါသေးတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 15653ညာပိုင်းထိုမီတာ25 kHz 11683ညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။အင်္ဂါနေ့ည VOA မြန်မာပိုင်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။မြန်မာနိုင်ငံအပါအဝင်ဒေတာရင်းပဋိပက္ခတွေနဲ့ယူကရိန်းအကြက်တဲကိုဖြေရှင်းနိုင်ဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားဖို့ရှိကြောင်းနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကဒီကနေ့ပြောကြားလိုက်ပါတယ်။COVID-19 ကပ်ရောဂါကြောင့်တကမ္ဘာလုံးမှာအသွားလာအကန့်အသတ်တွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ် Jacinda Ardern ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်စင်ကာပူနိုင်ငံကိုသွားရောက်ခဲ့တာပါ။စင်ကာပူဝန်ကြီးချုပ် Lee Shin-Lun နဲ့တွေ့ဆုံပြီးနောက်ဒီကနေ့ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းအရေးအပါဝင်မြန်မာနိုင်ငံလိုဒေတာရင်းပဋိပက္ခတွေကိုငင်းချက်နဲ့နီလန်းတွေနဲ့ဖြည့်ရှင်းဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားမယ်အကြောင်းနယူးဇီလန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်
It is clear that the world is changing and that events such as the crisis in Ukraine are putting considerable pressure on the international rules-based order.
ကမ္ဘာကြီးကပြောင်းလဲနေတာမြင်နေရပါတယ်။ Ukraine အတက်အတဲလို့ဖြစ်ရတွေဟာစီးမြင့်အခြေခံရှိထားပြီးသားနိုင်ငံတကာစနစ်ကိုဖိအားပေးလာပါတယ်။နိုင်ငံတကာမှာချမှတ်ထားတဲ့စီးမြင့်ဥပဒေစိုးမိုးရေးနဲ့ကုလသမဂ္ဂဗဟိညင်ကိုနယူးဇီလန်အနေနဲ့အမြဲတမ်းအခိုင်အမာထောက်ခံပါတယ်။မြန်မာနိုင်ငံအပါအဝင်ဒေတာရင်းမှာတွေ့မြင်ရတဲ့ပဋိပက္ခတွေကိုငင်းချက်နဲ့နီလန်းတွေနဲ့ဖြည့်ရှင်ဖို့စင်ကာပူလိုစိတ်တူကိုတူနိုင်ငံတွေနဲ့ဆက်ပြီးလက်တွဲဆောင်ရွက်သွားဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ဒါ့အပြင် Jacinda Ardern ရဲ့စင်ကာပူခီးစဉ်အတွင်းတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းပါးစေမဲ့စီးပွားရေးနဲ့ဈေးကွက်ထုတ်လုပ်မှုတွင်ဆက်တွေမှာစင်ကာပူနဲ့ပူးပေါင်းဆောင်ရွက်မှုကိုချဲ့ထွင်ဖို့ကိစ္စလည်းပါဝင်ပါတယ်။သုံးရက်ကြာမြင့်မဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့စင်ကာပူခီးစဉ်အတွင်းစင်ကာပူသမ္မတနဲ့လည်းတွေ့ဆုံမှုရှိသလိုသူ့နာမည် Jacinda Ardern လို့ပေးထားတဲ့တက်ခွပင်ကိုလည်းလက်ဆောင်ဖြစ်ပေးရမယ့်အစီအစဉ်လဲပါဝင်ပါတယ်ရှင်။လီဗျားနိုင်ငံရဲ့ပြိုင်ဘက်တာဝန်ရှိသူတွေကြားအီဂျစ်နိုင်ငံမှာပြုလုပ်တဲ့တွေ့ဆုံညှိနှိုင်းမှုမှာရွေးကောက်ပွဲကျင်းပမယ့်အချက်ပေါ်သဘောတူညီမှုရရှိခဲ့ကြောင်းကုလသမဂ္ဂကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့သဘောတူညီချက်တော့မရခဲ့ပါဘူး။အရှေ့လီဗျားအခြေဆိုင်ပါလီမန်လွှတ်တော်အမတ်ဆက်နှစ်ဦးနဲ့အနောက်လီဗျားကထရီပိုလီမြို့တော်အကြံပေးအဖွဲ့ဖြစ်တဲ့အစ်စ်မြင့်နိုင်ငံတော်ကောင်စီအဖွဲ့ဝင်ဆက်နှစ်ဦးတို့ဟာတနင်္လာနေ့ကကိုင်ရိုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ကုလသမဂ္ဂဂျာဝင်ဆေးဆက်မှုနဲ့ပြုလုပ်ခဲ့တဲ့ဒီတွေ့ဆုံမှုမှာကုလသမဂ္ဂရဲ့လီဗျားဆိုင်ရာအထူးအကြံပေးစတီဖနီဝီလျံစ်လည်းပါဝင်ခဲ့ပါတယ်။အခုလိုတွေ့ဆုံဆွေးနွေးမှုကိုနောက်လမွတ်စလင်ဥပုပ်ရဲ့ကုံဆုံးအပြီးမှာပြန်လည်ခေါ်ယူဖို့သဘောတူညီခဲ့ကြောင်းစတီဖနီဝီလျံစ်ကပြောပါရယ်။ဒ ဒါပြင်လစ်ဗျားပါလီမန်နဲ့သမ္မတရွေးကောက်ပွဲတွေအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြုရေးဆိုင်ရာမူပေါင်းတစ်ခုကိုပြိုင်ဘက်အုပ်ချုပ်ရေးနှစ်ဖွဲ့ကြားသဘောတူညီချက်ရဖို့ရည်ရွယ်ချက်နဲ့ဒီနှစ်အစောပိုင်းကတည်းကကုလသမဂ္ဂကကြားဝင်ညှိနှိုင်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်အရှိတီမော်လွတ်လပ်ရေးတိုက်ပွဲမှာဥဆောင်ပါဝင်ခဲ့သူတွေဝင်ရောက်ရှင်ပြိုင်နဲ့နောက်ထပ်တကြော့ပြန်သမရရွေးကောက်ပွဲမှာအင်္ဂါနေ့ကမဲဆန္ဒရှင်တွေတွားရောက်မဲထဲခဲ့ကြပါတယ်။ပထမအကြော့ရွေးကောက်ပွဲမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဟိုဆေးရာမို့စ်ဟော်တာကဥဆောင်ခဲ့ပေမယ့်တက်မှတ်ထားတဲ့မဲရည်အတွက်90ရာခိုင်နှုန်းထက်မကျော်ခဲ့တာကြောင့်အခုဒုတိယတကြော့ရွေးကောက်ပွဲပြုလုပ်ရတာပါ။မတ်လ19ရက်နေ့ကပြုလုပ်တဲ့ပထမအကြော့ရွေးကောက်ပွဲမှာရာမို့စ်ဟော်တာက46.6ရာခိုင်နှုန်းလက်ရှိသမရဖရန်စစ္စကိုလူအိုလိုဂူတာရက်စ်က22.1ရာခိုင်နှုန်းနဲ့ကျန်တဲ့ရာခိုင်နှုန်းတွေကတော့အခြားကိုယ်စားလှယ်လောင်း14ဦးကအပြီးပြီးရရှိခဲ့တာပါဒီကနေ့ကျင်းပတဲ့ဒုတိယအကြော့ရွေးကောက်ပွဲအတွက်နိုင်ငံတော်ဝန်မဲယုံပေါင်း1200ရှိပြီးဒေသစံတော်ချိန်3နာရီမှာပိတ်မှာဖြစ်ပါတယ်။အဲဒီနောက်မဲတွေကိုစတင်ရေးထွက်မှာဖြစ်ပေမဲ့ဗုဒ္ဓဘူးနေ့ထီတော့မဲအကျိုးရလဒ်တွေကိုသိရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒီတစ်ချိန်ရွေးကောက်ပွဲမှာအနိုင်ရခဲ့သူကတော့တမရအဖြစ်မက်လ20ရက်နေ့လွတ်လပ်တဲ့အရှိတီမောပြန်လည်ထူထောင်တဲ့နှစ်ပတ်လည်နေ့မှာစတင်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။လေရင်ပေါ်နဲ့အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတွေမဖြစ်မနေတက်ကြဖို့အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကအကြံပြုထားတာကိုပြန်လည်သုံးသပ်နေတယ်လို့အင်ဖြူတော်ပြောခွင့်ရဂျန်ဆက်ကီးကပြောပါတယ
် CDC continues recommending wearing a mask in public transit
အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတက်ဖို့ CDC ကဆက်ပြီးအကြံပေးအဆိုပြုထားတာကိုအခုလောလောဆယ်မှာအမိမြေလုံခြုံရေးဌာနနဲ့ CDC ကဆုံးဖြတ်ချက်ချဖို့ပြန်ပြီးသုံးသပ်နေပါတယ်။တေချာတာကတော့ဥပဒေအဖြစ်ပြဋ္ဌာန်းဖို့ကိုတရားရေးဌာနကဆုံးဖြတ်မှာပါလို့ပြောသွားတာပါ။သမ္မတဘိုင်ဒန်အစိုးရချမှတ်ထားတဲ့လေရင်နဲ့အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးမဖြစ်မနေတည့်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကတရားမဝင်ဘူးလို့ Florida ပြည်နယ်ကပြည်ထောင်စုတရားသူကြီး Catherine Kimball Mizzell ကမနေ့တုန်းကဆုံးဖြတ်လိုက်တာပါ။ကျမရဲ့အရာရှိတွေဟာသူတို့လုတ်ပိုင်ခွင့်တွေကိုဘောင်ကျော်လုတ်ဆောင်နေကြတယ်လို့လေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ခန့်အပ်ထားခဲ့တဲ့အဲ့ဒီတရားသူကြီးကပြောပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့မိုင်းအင်ဂျင်နိုင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးတော့မှာဖြစ်တဲ့အတွက်မြန်မာနိုင်ငံတဝန်းလှတလုံးအခက်အခဲကြုံနေရတဲ့လောင်စာဆီပြက်လက်နေတဲ့သတင်းပြပုတ်ချက်တွေကိုဥစွာတင်ပြပေးတော့မှာပါပထမဆုံးတော့ရန်ကုန်ဘက်ကသတင်းနဲ့စပါမယ်ရန်ကုန်က73စီဆိုင်အယောင်းဆိုင်တွေမှာဓာတ်ဆီဒီဇယ်ဆီကိုအကန့်အသတ်နဲ့ပဲရောင်းချနေတဲ့အတွက်ရန်ကုန်မြို့73စီအယောင်းဆိုင်တွေမှာကားတွေတန်းဆီဆောင်ဆိုင်ဝယ်ယူကြကြရပါတယ်73စီအလုံးလောက်မရတဲ့အတွက်ဓာတ်ဆီဈေးကတရီတာကိုကျပ်2000ကျော်ဖြစ်နေတယ်လို့လောင်စာဆီလုပ်ငန်းရှင်တချို့ကပြောပါတယ်မြန်မာနိုင်ငံမှာလောင်စာဆီဂါလန်တန်းနဲ့ချီရှိတဲ့အတွက်ပြက်လက်မှုမဖြစ်နိုင်ပါဘူးလို့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီကနေ့မြန်မာနိုင်ငံမှာဖြစ်နေတဲ့လောင်စာဆီအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ
73စီသွင်းတဲ့ကုမ္ပဏီတွေကဓာတ်ဆီအလုံးလောက်မပေးနိုင်တော့တာကြောင့်ရန်ကုန်က73စီဆိုင်တွေမှာစီပြက်လက်ပြီးဆိုင်အများစုဟာဧပြီလ18ရက်ကစပြီးအကန့်အသတ်နဲ့ပဲရောင်းချလာကြပါတယ်ဓာတ်ဆီဆိုင်တွေမှာတနင်္လာနေ့ကကားတစ်စီးအတွက်ဓာတ်ဆီအများဆုံးကျပ်5000ဘူးရောင်းချပေးခဲ့ပေမဲ့ဒီကနေ့မှာတော့ကားတစ်စီးကိုကျပ်2000ဘူးလောက်ပဲအများဆုံးရောင်းချပေးနေတဲ့ဆိုင်တွေများပါတယ်ဒါကြောင့်စီပြက်လက်မှာစိုးရိမ်ကြတဲ့အတွက်အလူအယက်ဝယ်ယူသူတွေများတာကြောင့်ဒီကနေ့ရန်ကုန်မြို့ကဓာတ်ဆီဆိုင်တွေရှေ့မှာဝယ်ဖို့စောင့်ဆိုင်နေတဲ့ကားရန်ရှင်ကြီးတွေကိုတွေ့ခဲ့ရပါတယ်။ကားတွေတိုးကျိတ်ဝယ်နေကြပြီးလမ်းပိတ်ဆို့တဲ့အထိဖြစ်ခဲ့တယ်လို့ရန်ကုန်တိုင်းတိုက်စီအသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်
။ဆိုင်ကြီးတော်တော်များများမှာဟိုကားရန်ကိုတွေ့ရတဲ့အချိန်မှာရန်ကုန်အင်းတင်လမ်းမကြီးဒီနေ့အောင်လမ်းအဓိကကစီတိုင်းမရှိတဲ့နေရာတွေမှာလမ်းကြီး traffic တွေဖြစ်ကြရရှင်ရောတွေမဆက်တင်တာဖြစ်တယ်။ဘယ်တက်နိုင်လဲကျွန်တော်တို့အဓိကတော့ဒီလိုအားထားလို့တက်ဆူဆွဲတဲ့လူတွေဆိုတော့အဓိကသူတို့ရောင်းပေးနိုင်တဲ့အထိပဲကျွန်တော်တို့ဆွဲရပါမယ်။သူတို့မရောင်းပေးနိုင်ဘူးဆိုရင်တော့သူတို့လည်းသူတို့အကန့်တနဲ့သူတို့မရှိနိုင်တော့ဘူးဆိုရင်ကျွန်တော်တို့လည်းရှင်းသားမဲ့သဘောရှိတယ်ဒါတော့
ဒီနေ့ညနေပိုင်းမှာတော့ဆိုင်ကြီးတချို့ကစီရွေကိုအကန့်အသတ်မရှိပြန်ရောင်းနေပြီလို့ကြေညာပေမဲ့လည်းတကယ်တမ်းဝယ်လို့မရတဲ့အခြေအနေကြုံရသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာ73စီပြက်လက်မှုလုံးဝမဖြစ်နိုင်ပါဘူးလို့ညှက်စစ်နဲ့စွန့်ဝင်ကြီးဌာနရဲ့ ရင်းနှံထွက်ပစ္စည်းကြီးကြပ်ရေးစစ်ဆေးရေးဦးစီးဌာနကဒီနေ့ထုတ်ပြန်ပါတယ်ပြည်တွင်းလက်ကျန်ဓာတ်ဆီဂါလန်45တန်းဒီဇယ်ဆီဂါလန်တန်း80လောက်ရှိတယ်လို့ဆိုပါတယ်တကြံပိတ်ရက်ကြောင့်စီမချရသေးတဲ့သင်္ဘော2စီးလည်းရှိသေးတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံအတွက်73စီတွေကိုစင်ကာပူမလေးရှားနဲ့တောင်ကိုရီးယားနိုင်ငံတွေကပဲအဓိကတင်သွင်းနေတာဖြစ်ပြီးတော့တရုတ်ကစီတွေကိုတီတိလင်္ကာနိုင်ငံကဂျာကန်တင်သွင်းနေတယ်ဆိုတာလည်းမဟုတ်ဘူးလို့ရေနံထွက်ပစ္စည်းကြီးကြပ်ရေးစစ်ဆေးရေးဦးစီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရင်ကထက်တောင်73စီတွေရှိနေပါတယ်လို့သတင်းမီဒီယာတွေကိုအခုလိုပြောပါတယ
်တင်သွင်းထားတဲ့စီ73စီအလုံးလောက်ရှိပြီဖြစ်ပါတယ်ရခိုင်တော့ကျွန်တော်တို့ရက်နယ်ပဲပြောတာပါ73စီတနည်းအားဖြင့်ကျွန်တော်တို့ဒီမှာအလုံးလောက်ရှိတယ်လို့ဒါရှိတယ်အခုဆိုရင်အဲ့ဒီကျွန်တော်တို့ရခိုင်တော့ရှိနေကြပမာဏအထက်တောင်ပါပဲပိုပြီးရှိနေကြတဲ့ဟာဖြစ်ပါတယ်အဓိကပြဿနာဖြစ်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့အနေနဲ့ကဒီ73စီဈေးနှုန်းတည်ငြိမ်ရေးအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတယ်ရောင်းချပေးထားတဲ့ထုတ်သွင်းတဲ့ကုမ္ပဏီတွေကိုကျွန်တော်တို့ကခုနောက်ပိုင်းမှာဒါ1850ချင်းဈေးနဲ့ပေါ့နော်ရောင်းချခိုင်းတယ်ရောင်းချခိုင်းတဲ့အချိန်မှာဒါသူတို့အနေနဲ့ဒါဒေါ်လာနောက်ထပ်လည်းမပေးနိုင်တော့ဘူး။အဲဒါကြောင့်မလို့ဒါနဲ့မရောင်းချခြင်းတဲ့အတွက်ကြောင့်မလို့နေရာတွေကိုစီးရီမရှိတော့ဘူးဆိုတော့ဒေါ်လာဟာလာတွေချက်နေတာရှိပါတယ
်။ဓာတ်ဆီဆိုင်တော်တော်များများမှာတော့ April 18ရက်တနင်္လာနေ့ကစပြီးအကန့်အသတ်နဲ့ရောင်းနေကြပါတယ်။အောက်တိန်25တလီတာကိုကျပ် 2100 ကျော်၊ Premium Diesel တလီတာကိုကျပ် 2200 ဝန်းကျင်ဈေးရှိပါတယ်။73စီဈေးကလည်းတလီတာကို2000လောက်ပြန်ဖြစ်လာနေတာမှာပြည်ပကနေဝယ်ဖို့အတွက်လိုအပ်တဲ့နိုင်ငံသားငွေအထူးသဖြင့်အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးနေတာနဲ့လည်းအဓိကသက်ဆိုင်နေပါဗျ။လောလောဆယ်မှာတော့အမေရိကန်ဒေါ်လာကိုအလုံးလောက်ဝယ်ဖို့အခက်အခဲရှိနေတယ်လို့73စီတင်သွင်းတဲ့လုပ်ငန်းရှင်တူဦးက VOA ကိုအခုလိုပြောပါတယ်
။ပြည်ပကနေပြီးတော့ဟိုတွင်းကုန်ကိုသူကသင်ဖို့တွေကိုသူတို့ဘိုးဘားနေပြီးတော့300လိုင်းတော့ချောင်းပြီးတော့ကျွန်တော်တို့ကြောင်းပြီးမယ်ပေါ့အဲ့ဒါလည်းတကယ်များများဆားဆားနဲ့လုံလုံလောက်လောက်ရောင်းပြီးနိုင်တော့ဒီကုန်ရေးလုံးပြန်ကြသွားမှာပါပဲ
အငှားရင်မောင်းသူတွေကတော့ပုံမှန်ပြန်ဖြစ်ပါမလားဆိုတာစိုးရိမ်နေကြပါတယ
်သူတို့ရဲ့စီလက်ကျန်သေးတဲ့အပေါ်မူတည်ရဲ့သူတို့ဟိုထိန်းရောက်တဲ့သဘောနေပါလား
မကြသေးခင်ကဗဟိုဘဏ်ကမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာလဲလှယ်နှုန်းကို1850ကျပ်တက်မှတ်လိုက်သလိုလုပ်ငန်းရှင်တွေရဲ့ဒေါ်လာကန်ဆောင်ခွင့်ကိုလည်းတင်းကျပ်လိုက်ပါတယ်အမေရိကန်ဒေါ်လာရတဲ့သူတွေအားလုံးကိုဒီငွေလဲနှုန်းအတိုင်းမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ဗဟိုဘဏ်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်သွင်းကုန်သမားတွေအနေနဲ့လဲဒေါ်လာကိုအလွယ်တကူပြန်ဝယ်ဖို့ခက်ခဲသွားပါတယ်ဗဟိုဘဏ်ကသတ်မှတ်ထားတဲ့ဒေါ်လာကို1850ကျပ်နှုန်းအတိုင်းပုပ်ပလိကဘဏ်တွေမှာအလုံးအလောက်ဝယ်လို့မရသေးဘူးလို့သွင်းကုန်လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်
ပြန်ပပေါက်သေးရတော့ကျွန်တော်တို့2000အောက်ကိုမရောက်သေးဘူးက
မြန်မာနိုင်ငံမှာ73စီဈေးတွေတက်နေသလိုအခြေခံသွင်းကုန်တွေဖြစ်တဲ့စားသုံးစီစားတော့ကုန်တိရစ္ဆာန်အစားနဲ့ဈေးဝါးတွေလည်းပစ္စည်းပြက်လက်ပြီးဈေးတွေပိုတက်နေပါတယ်ခင်ဗျာ
ကိုကြီးကျန်တင်ပြပေးခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်ထက်မှာပဲနေမျိုးတွေမှာလည်းလောင်စာစီရှားပါနေတဲ့အကြောင်းကိုဆက်ပြောပြပါဦးမယ်မြန်မာနိုင်ငံကရန်ကုန်မြို့ပြင်တခြားမြို့တွေမှာလည်း73စီတွေကိုအကန့်အသတ်နဲ့သာဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာဆိုရင်73စီနေပါနေတာကြောင့်ပြက်လက်မှုမရှိအောင်စီတွေကိုအကန့်အသတ်နဲ့ရောင်းချနေရတယ်လို့73စီလုပ်ငန်းရှင်များအသင်းကပြောပါတယ်အခုလို73စီတွေဈေးတက်တာအပြင်လူတလောက်ဝယ်မရတာကြောင့်ဒေသခံတွေတွာလာရေးခက်ခဲနေကြပါတယ်မန္တလေးစစ်တွေဖားကန့်ဆတဲ့ဒေသတွေဘက်က73စီအခြေအနေကြောင်းရန်ကုန်ကလာတဲ့တဲ့ကိုတော့ကိုသားညုံကပြောပြမှာပါခင်ဗျ
မြန်မာနိုင်ငံက73စီရောင်းဆိုင်တွေမှာဓာတ်ဆီဒီဇယ်စီတွေရှားပါပြက်လက်နေတာမို့လို့ဈေးတွေကြီးနေတယ်လို့လူတလောက်ဝယ်မရတဲ့အခြေအနေဖြစ်နေတာပါရခိုင်ပြည်နယ်ထဲမှာလောလောဆယ်73စီတွေနေပါနေတာကြောင့်အကန့်အသတ်နဲ့ရောင်းချပေးနေရတယ်လို့ရခိုင်ပြည်နယ်73စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတန်းလှိုင်ကပြောပါတယ
်အကန့်အသတ်နဲ့ပါခင်ဗျာကျွန်တော်တို့ဟိုလောလောဆယ်ရန်ကုန်ကထက်လာတဲ့ကျွန်တော်တို့ပေါ့စာတွေလည်းရှိတယ်လေအခုဒီမှာရှိနေတဲ့လက်ကျန်စီကိုဟိုတဦးတယောက်တည်းကဝယ်ဆောင်ပြီးတော့ကစားတာမျိုးမဖြစ်အောင်လို့ပေါ့လေအဲကျွန်တော်တို့ကပုံဆွဲခွက်ဆွဲတွေမရောင်းတော့ဘူးပေါ့နော်ဟုတ်ကဲ့ကျွန်တော်တို့စိုက်ကက်ပစ္စည်းဆိုရင်9000ဘူးလောက်တရက်စာလောက်ပေါ့နော်တရက်စာလုံးလောက်နောက်ကားဆိုလည်း2000ဘူးလောက်ပေါ့နော်အဲလိုလေးကျွန်တော်တို့ရောင်းပေးပါတယ်ခင်ဗျာ
မတော်စကဲကိုအဓိကအားထားစီကြရတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လေ73စီပြက်လက်မှုတွေကြောင့်တချို့ဆိုင်တွေပိတ်ထားသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးတော့အကန့်အသတ်နဲ့ဝယ်ယူနေရတယ်လို့ဖားကန့်ဒေသခံတူဖြစ်တဲ့ကိုနောင်လက်ကပြောပါတယ်
တချို့ကတော့ပိတ်ထားတာရှိတယ်တချို့ကတော့တန်းစီပြီးစောင့်နေတာတော့ရှိတယ်ဗျ
ဒီဓာတ်စီတော်တော်ဆရာတော့ဓာတ်စီပေါ့နော်ဒီမှာဓာတ်စီအဆုံးရတဲ့ခါဓာတ်စီတော့တလီတာကိုတော့2000တုံးရလောက်အဲ့ဝင်းကျင်လောက်တော့ဖြစ်နေကြဟုတ်အဲ့လောလောဆိုလုံလုံလောလောတော့မရကြဘူးဗျအဲ့တချို့ကျတော့ပေါ့နော်ဟိုဆိုင်ကယ်တွေကျတော့အနည်းဆုံးကတော့900ခုတပေါင်းခုပေါ့နော်ကားတော့900ဟိုအများဆုံးအနည်းဆုံး900တောင်းပေါ့လीနော်အဲ့လိုအနေထားတော့သူကပြီးနေကြတယ်မန္တလေးမြို့မှာဆိုရင်လည်းပတ်စံရှင်တော်
ပြေးဝင်လေလိုတော့မရဘူးလိုတော့ညရတယ်ညတာညရတယ်လေဆရာညရခုကဘယ်လိုလဲဆိုတော့ခုကတော့92ဆိုရင်1000ကျော်သွားပြီကွာ95ဆိုရင်လည်း1000လောက်ရောက်သွားပြီ
ဆက်ကလေးအများဆုံးတုံးပြူပြီးတော့လုံလုံနေရတဲ့မန္တလေးမြို့မှာတော့တနေ့တာလောကခရဲ့တက်ဝက်လောက်ကိုစီဖို့တုံးပြူနေရတယ်လို့မန္တလေးဒေသခံတဦးကပြောပါတယ
်။အော်အေးအခုကလွတ်လပ်စားတဲ့ကောတနေ့တော့လောက်ရတယ်ဆိုရင်အခုတကယ်တကယ်ခုစီသေးတယ်မဆိုရင်သူ့ရဲ့လောကတက်ဝက်လောက်ကပါသွားမှာပေါ့ဒီနေ့ဒီနေ့ဟိုစီဖို့ဟန်2000မို့4000ဆိုရင်တော့ပြီးပြီပေါ့ဒါတော့ဘာလို့လောကခရဲ့တက်မှာမတက်လားအဲ့တော့ဒီတက်ဝက်တော့လောက်ရ4000ပေါ့6000တော့ကျန်တော့ပေါ့
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတဖြည်းဖြည်းနဲ့73စီဈေးတွေတက်နေတာအခုဆိုလို့ရှိရင်အာဏာမသိမ်းခင်ကအထက်2ဆကျော်ဈေးတက်လာပါတယ်။တရုတ်ပို့ဆောင်ရေးအတွက်မရှိမဖြစ်လိုအပ်တဲ့73စီဈေးတွေကြီးမြင့်နေတာမို့လို့ကုန်စည်နှုန်းဈေးတွေကလည်းလိုက်တက်နေပါတယ်။မြန်မာနိုင်ငံထဲမှာတင်သွင်းထားတဲ့73စီအလုံးလောက်ရှိပါတယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့73စီအယောင်ဆိုင်တွေမှာအလုံးလောက်မရှိတာကြောင့်မဝယ်နိုင်တဲ့အခြေအနေဈေးနှုန်းကြီးမြင့်တဲ့အခြေအနေတွေကိုရင်ဆိုင်နေရပါတယ်ခင်ဗျာ။
ကိုတညာုံတင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထက်မှာပဲ73စီရှားပါမှုရဲ့နောက်ဆက်တွဲဖြစ်စားတောက်ကုန်ဈေးတွေကြီးလာနေတဲ့အကြောင်းလည်းပြောပြပါမယ်။မြန်မာနိုင်ငံမှာအခြေခံစားတောက်ကုန်ဈေးတွေတည်ရတက်နေပြီးတကြံပြီးမှဈေးနှုန်းတွေပိုတက်လာတာကြောင့်အင်ရှင်မတွေရောစားတောက်ကုန်ရောင်းသူတွေပါအခက်ကြုံနေကြပါတယ်။အသားငါးဈေးတွေမကအသီးအရွက်နဲ့ကျက်ဥဈေးတွေပါဈေးကြီးနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုံမုံပြောပြပေးပါပါခင်ဗျာ။
အခြေခံကုန်စည်နဲ့စားတောက်ကုန်စည်နှုန်းတွေပိုပိုပြီးတော့မှတက်နေတဲ့မြန်မာနိုင်ငံမှာတကြံပြီးသွားတဲ့အချိန်မှာတော့ကုန်စည်နှုန်းတွေဟာအရင်ကထက်ပိုပြီးတော့ကြီးသွားတယ်လို့တော်တော်များများကပြောပြကြပါတယ်။နေစာဒူဟာစားတောက်ဖို့အတွက်မဖြစ်မနေအသုံးပြုရတဲ့မီးဖို့ကြောင့်အသုံးစရိတ်ကအရင်ကထက်ပိုပြီးတော့များလာတယ်လို့လည်းအင်ရှင်မတွေကပြောနေပါတယ်။အသားနဲ့ငါးစည်တွေမကဘဲအသီးအရွက်နဲ့ကြက်ဥဘဲဥစည်တွေကအစာတက်နေတာပါ။ကုန
်စည်ရတော့တက်တယ်ကုန်လုံးဝယ်ရတာဟိုခိုင်းနေတော့မတူဘူးမှအတိရစီရစားတတ်တာအခုဆိုရင်စီသေးတွေရောကုံစိမ့်နေမဟုတ်ကုံကြောက်တွေပါဈေးရတက်နေရောလေညီမတို့ဆိုရင်ဈေးရောက်နိုင်ဆိုရင်ပြောမယ်ဆိုဘယ်လိုပြောမလဲဟိုတရက်တရက်ကိုမနေမြအောင်အောင်လုပ်နေရတယ်အခါလေးအရင်အောင်မရချင်ဘူးအဲ့လိုမျိုးအောင်ရှင်းနေတယ်မှမကြံပြီးတော့ပစ္စည်းလေးတွေကပို့ပြီးတော့တက်လာတယ်ဒီတော့ဆိုရင်မှဘယ်လိုပြောမလဲဟိုကုံစိမ့်ရတက်ရင်ကုံကြောက်လေးရကြတယ်ကုံကြောက်ကတက်ရင်ကုံစိမ့်လေးရကြတယ်ဆိုတော့လည်းတော်တယ်အခုကနှစ်ခုလုံးကတရိုင်နဲ့တက်နေတော့စိတ်တွေစင်မပြေဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတာဟုတ်ကဲ့
စားကုန်တွေကဈေးကြီးနေတာကြောင့်စီးပွားရှာဖို့ပါအခက်အခဲဖြစ်နေတယ်လို့လည်းစားတောက်ဆိုင်ဆင်ထားသူတူကအခုလိုပြောပြပါတယ်
။ဈေးခါတိုင်းနဲ့ဈေးကြီးဘဲဥကအရင်က120အခု180အခုဒူးသေးတော့မှတလုံးအရင်က1000ကျော်အခု2000ကျော
်အခုလိုမျိုးဈေးတွေကြီးလာတဲ့အတွက်ရန်ကုန်မြို့ထဲမှာတော့အသားစားသုံးသူကနည်းလာတယ်လို့မင်္ဂလာတောင်ညွန့်အသားလက်ကားဈေးကွက်ကလုပ်ငန်းရှင်တူကပြောပါတယ်။အထူးသဖြင့်စိတ်သားဈေးကအရင်ကထက်အဆမတန်တက်နေပြီးရန်ကုန်မှာစိတ်သားထုတ်လုပ်တဲ့စီပင်သားတက်ယုံ၅ခုကနေတရက်ကိုအကောင်ရေ1400ဝန်းကျင်ပဲဖြန့်ဖြူးနိုင်တယ်လို့သူကပြောပါတယ်
။စိတ်ကတော့တစ်သိက်ကောင်ကတော့1500ဒီနေ့ကနေ့ကုန်ကတော့ဒီကောင်ကတော့1800ပဲဒီ1800ကောင်ကတော့ဆိုတာ။ဒါကတော့ဒီတန်းနဲ့ညီညီညီဟိုစီပင်ကတော့အဆမတန်တက်တယ်ကိုင်းကနေဒီဘောင်းဝင်ဈေးကြီးမှာဆိုလို့ရှိရင်စိတ်သားအဆလုံးကြီးအားလုံးနေတယ်။မင်းသားအဆလုံးကြီးအားလုံးနေတယ်။ငါအဆလုံးကြီးအားလုံးနေတယ်။ဘဝအဆလုံးကြီးအားလုံးနေတယ်။ဘောင်းမျိုးတော
့အသားငါဟင်းမီးရွက်နဲ့ကုံစိမ့်ကုံကြောက်ဈေးတွေအားလုံးတက်နေတဲ့အတွက်လက်လီလက်ကားရောင်းချသူတွေမှာအယောင်းဝယ်ကအေးနေပါတယ်။နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ပြည်သူအများစုဝင်ငွေနှဲပါနေချိန်မှာအခုလိုမျိုးမဖြစ်မနေဝယ်ဖို့လိုအပ်တဲ့အခြေခံစားတောက်ကုန်တွေဈေးတွေကြီးနေတာကြောင့်ပြည်သူအများစုကအခက်ကြုံနေရတာဖြစ်ပါတယ်ရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာတော့ချင်းပြည်နယ်ဘက်ကစစ်ပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုပြောပြပေးသွားပါမယ
်။ပိတ်သားနှခေါင်းဆီးဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်။ကိုရိုရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်။နှခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းထဲမေးစီကိုလုံအောင်တက်ပါ နှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်သေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညက်ပတ်သွားရင်ဆိုးသွားတယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်ဆီးပါနှာခေါင်းဆီးအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆီးကိုပြန်တုံးရမယ်ဆိုရင်တန့်ရှင်းတဲ့ပြန်တုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်တုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားရပဲခြင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ကြည့်ပါအောင်ပြန်တုံးမဲ့နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးတုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းစီကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းစီသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချက်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းစီတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းစီလက်တက်တခြားကာဝေးရည်နည်းတွေကိုလည်းဆက်သုံးရပါမယ်လူအချင်းချင်းကြားအနည်းဆုံးသုံးပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
်။ဒီအမေရိကန်တန်ခါနဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေရပါခင်။အခုဆက်ပြီးတော့ချင်းပြည်နယ်တွင်ကစစ်ဘေးရှောင်ဒုက္ခသည်တွေစခန်းလေပြင်းတိုက်ခံရလို့ပျက်စီးသွားတဲ့အကြောင်းပြောပြပါမယ်။ချင်းပြည်နယ်မင်းတပ်မြို့နယ်မှာလေပြင်းတိုက်ပြီးမိုးသည်ထန်စွာရွာသွန်းမှုကြောင့်စစ်ပြေဒုက္ခသည်တွေယာယီခိုလုံနေတဲ့စခန်း30လောက်ထိခိုက်ပျက်စီးခဲ့ပါတယ်။တနင်္ဂနွေနေ့ညကမိုးရွာပြီးလေပြင်းတက်ခတ်မှုကြောင့်မိုးကအမိုးတွေဓနိမိုးတွေနဲ့ယာယီဆောက်လုပ်ထားတဲ့ယာယီတဲအများပြားပျက်စီးခဲ့တယ်လို့ဘာသာရေးဆရာတော်တူကပြောပါတယ်။ယာယီခိုလုံနေတဲ့နေရာတွေပျက်စီးကုန်တာကြောင့်မိသားစုယာနဲ့ချီနောက်ထပ်ဘေးလွတ်ရာမှာရွှေ့ပြောင်းနေကြရပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမသက်စင်အောင်ကပြောပြပေးပါမယ်ခင်ဗျာ။
ဧပြီ18ရက်တနင်္ဂနွေနေ့ကချင်းပြည်နယ်မင်းတပ်မြို့နယ်မှာလေကြီးမိုးကြီးကြာခဲ့လို့စစ်ဘေးဒုက္ခသည်တွေယာယီခိုလုံနေတဲ့ဒုက္ခသည်စခန်းတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ယာယီဒုက္ခသည်စခန်းပေါင်း30လောက်ကပလတ်စတစ်မိုးတွေဓနိမိုးတွေနဲ့ဆောက်ထားတဲ့တဲအိမ်တွေပျက်စီးသွားတယ်လို့ခရီးရန်ဘာသာရေးဆရာတော်တဦးကပြောပါတယ်။ယာယီတဲအိမ်တွေပျက်စီးကုန်တဲ့အတွေ့အိမ်တော်စု300လောက်နီးဆက်ရဖခင်ကျောင်းစာတင်ကျောင်းနဲ့ဘုန်းကြီးကျောင်းတွေမှာပြောင်းရွှေ့ခိုးလုံနေထိုင်နေရတယ်လို့လည်းပြောပါတယ်
။မိသားမျိုးနယ်မှာတော့တော်တော်လေးဟာသခန်းကြီးကဒီလုံတိုင်းနယ်လေးနဲ့တော်တော်များများပျက်စီးတာရှိရှိပါတယ်။မြို့ပေါ်မှာလည်းဒီယာယီမိခုလောက်တဲ့ဟာဒီဘုံလုံးကြလပတ်နဲ့လောက်တဲ့ဟာတွေပျက်စီးတယ်။ဒီအိမ်မာနေတဲ့ဒီအဆောက်အဦတပ်နာအဆောက်အဦမှာနေတဲ့လူတွေတော့ဆုံးဆုံးပြမရာဇီကျေးဟုတ်တယ်ဘုံလုံးကပျက်စီးနေတယ်။ခမန်းတာကတော့ဒီစကမ်းသုံးဆယ်ပါဝန်းကျင်ရောထိခိုက်နေလို့ရဖြစ်တယ်။မိသားရဘုရားကျောင်းတော့မိသားရသာတင်ကျောင်းတော့မိသားရဖုန်းကျောင်းနေပါတယ်။နောက်ဆုံးတို့တို့တို့ယူဆတဲ့နေရာမှာယာယီတို့ရှိကြတယ်။ဟိုက300ပါဝန်းကျင်ကရှိနေလို့ယူဆတယ်။အားလုံးကုစုပေါင်းစုလို့ရှိနေတော့
ပျက်စီးသွားတဲ့ယာယီစစ်ဘေးဒုက္ခသည်စခန်းတွေပြန်ပြီးတည်ဆောက်နိုင်ဖို့လည်းကြိုးစားနေကြပါတယ်။ဒါပေမဲ့ယာယီတဲဆောက်လုပ်ဖို့အမိုးကလိုအပ်ချက်တွေလည်းရှိပါတယ်။ဒီလိုဧပြီလထဲမှာမိုးကြီးလေကြီးကြတာကြောင့်မိုးရာသီကာလရောက်ရင်ဒုက္ခသည်တွေအတွက်ပိုပြီးစိုးရင်စရာဖြစ်တယ်လို့ဘာသာရေးဆရာတော်ကပြောပါတယ်
။မိုးအိုးပဲရောက်သေးတဲ့အခါမှာဒီလိုဖြစ်တယ်ဆိုတော့မိုးရာသီရောက်လာတော့တော်တော်လေးဒီလိုရဲ့စိတ်ဆူဆောင်တွေအတက်တော့အင်းတွေတို့စိုးရင်စရာတော့ဖြစ်လာမယ်။နောက်ပြီးတော့ဇာတ်လိုက်ရခါကလည်းတော်တော်လေးအခက်အခဲကြီးကဒီဆိုင်ကလည်းလူချင်းတို့ပြဲလို့မရတဲ့အခါမှာအဲ့ရတော့ဒါနာယူခါကိုခဲလာမယ်နောက်ပြီးတော့ဒီလေးရင်းလေးလုံးဆုံးဖို့ဝေါ်လီဝါကြောက်ဒီပေါ်ပြီးမှဆောပါလာမလို့တော့ယူခါတယ်ဆိုရင်ကြတော့များလာမလို့ယူခါတယ
်စိပေးဆောင်ဒုက္ခသည်တွေထဲမှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းနေလဲအများပြပါဝင်ပါတယ်ဥယင်ဆွန်ပြီးတော့ဘေးလူရပုံခုနေရသူတွေအနေနဲ့ဒေသအလိုက်မိုးလီဝါသားသတင်းတွေနားဆင်ထားပြီးတော့မိုးရွာသွန်းမှုအခြေအနေကိုလိုက်ပြီးတော့သတိထားဖို့နဲ့ပြောင်းရွှေ့သင့်ရင်အမြန်ပြောင်းရွှေ့ဖို့ဒုက္ခသည်တွေကိုအကူအညီပေးသူတွေကတိုက်တွန်းထားကြပါရဲ့ရှင်
။မမသက်စင်အောင်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ခါအင်္ဂါညပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဂျောင်းလို့ရယူပ
ါ။တရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Internet website အပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကမ္ဘာတစ်လွှာခီးသွန်းအစီအစဉ်နဲ့အင်္ဂါညစကဝိုင်းတို့ကိုတင်ဆက်ပေးသွားမှာပါပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်ရုရှားတပ်တွေဝိုင်းရံပိတ်ဆို့ထားတဲ့မာရီယိုပိုမြို့ကယူကရိန်းတပ်ဖွဲ့ဝင်တွေဟာရုရှားတွေအလို့ကျလက်နက်ချမှာမဟုတ်ဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်မဟာမိတ်အနောက်နိုင်ငံတွေအနေနဲ့လက်နက်အကူအညီတွေထပ်ပေးဖို့လဲသူတို့ကတောင်းဆိုပါတယ် VOA သတင်းတောက် Arash Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ခင်ဗျာ
အာဖရိကမှာကျင်းပတဲ့ Easter Sunday နေ့မှာပိုဟမ်မင်းကြီး Francis ကယူကရိန်းပြည်သူတွေနဲ့အတူထပ်တူနာကျင်စွာအတူရပ်တည်သွားမှာဖြစ်ကြောင်းပြောပါရယ် Easter စီတောင်းပွဲကိုတက်ရောက်လာတဲ့လူ9000လောက်ကိုပိုဟမ်မင်းကြီးကမိန့်ခွန်းချွေရမှာဘုလိုပြောကြားခဲ့တာ
ပါ Su questa terribile notte di sofferenza e di morte
ယူကရိန်းကဘေးဒုက္ခတွေရောက်သူတွေတန်းနဲ့ချီတဲ့ဒုက္ခတွေတွေနိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူတွေမိသားစုကွဲကွာနေသူတွေကိုယ်ပါပါရှင်သန်ရည်တည်နေရတဲ့အသက်အရွယ်ကြီးသူတွေရဲဆက်ဆက်တတ်ခံရသူတွေအားလုံးကိုနှလုံးထဲမှာမမေ့ပျောက်ရှိသွားမှာပါစစ်ပွဲတွေကနေထွက်ပြေးတိမ်းရှောင်ရတဲ့မိဘမဲ့ကလေးတွေရဲ့မျက်နှာတွေကိုလည်းတွေ့မြင်နေရပါတယ
်ကမ္ဘာတစ်လွှမ်းမှာအစာရေစာပြတ်လတ်မှုကြောင့်နဲ့ဆေးဝါးမရှိတာကြောင့်ဒုက္ခရင်ဆိုင်ခဲ့ရသူတွေနဲ့ထပ်တူရုရှားကျူးကျော်စစ်ကြောင့်ဘေးရန်တွေအကြောက်သူအကြောင်းလဲပိုဟမ်မင်းကြီးကမြင်ကြားခဲ့ပါတယ်အချိန်နဲ့မှာပဲယူကရိန်းရဲ့အချက်ချာကျတဲ့စိတ်ကဲမျိုးကိုဝိုင်းထားတဲ့ရုရှားတပ်တွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်တရင်ပတ်တွေနဲ့ချီရုရှားဘက်ကပြစ်ခတ်တိုက်ခိုက်နေတာကြောင့်တမျိုးလုံးနီးပါးလဲစီးစီးညက်ညက်ချီနေပါပြီမာရီယိုပိုတမျိုးထဲမှာရင်အရက်သား2000ကျော်တည်ဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်အချက်ချာကျတဲ့ဒီမျိုးကိုရုရှားဘက်ကသိမ်းပိုက်နိုင်မယ်ဆိုရင်ဒွန်ဘတ်ဒေသကရုရှားတပ်တွေနဲ့ချိန်ဆမိပြီးမဟာဗျူဟာမြောက်အောင်ပွဲတည်းဖြစ်လာမှာပါဒါမယ်လေယူကရိန်းတပ်ဖွဲ့ဝင်တွေဟာမာရီယိုပိုကိုအသက်ပေးပြီးတော့ကာကွယ်သွားမှာဖြစ်တယ်လို့အရက်သားတွေလည်းအဆိုးဆုံးအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နီရှမ်ဟောက ABC This Week အစီအစဉ်မှာအခုလိုပြောပါရယ
် Civilians which are suffering for more than 40 days
ရက်40ကြာကြာဝိုင်းရံပိတ်ဆို့ခံထားရတဲ့မြို့မှာအရက်သားတွေဟာရေမရှိစားစရာမရှိအနှွေးဆက်မရှိလျှက်စစ်မရှိပဲအတိဒုက္ခရောက်ကြပါတယ်မာရီယိုပိုမြို့ဟာလူသားတွေငရဲတမျှခံစားနေရတဲ့ဘေးအန္တရာယ်အဆုံးသတ်ဖို့မိတ်ဆွေလက်တွဲပေါ်တွေအနေနဲ့အကူအညီထောက်ပံ့ပေးဖို့တောင်းဆိုပါရစေ
။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့မာရီယိုပိုကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးဖို့လည်းမလွယ်ဘူးဖြစ်နေပါရစေ။ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဦးဆောင်ဒါရိုက်တာဒေးဗစ်ဘစ်လီကစားနပ်ရိက္ခာပို့ပေးဖို့အခက်တွေ့နေတယ်လို့ CBS Face the Nation အစီအစဉ်မှာအခုလိုပြောရတယ
်။ We're reaching millions of people
တားနဲ့ချီတဲ့သူတွေကိုအစားအသောက်ဝေငှပေးနိုင်ပြီမဲ့အခုယူကရိန်းနိုင်ငံအတွင်းမှာကျွန်တော်တို့နဲ့အတူနိုင်ငံတကာအတိုင်းဝိုင်းကပူးပေါင်းဆောင်ရွက်သူတွေအနေနဲ့မာရီယိုပိုနဲ့တခြားနေရာတွေကိုထောက်ပံ့ပေးလို့မရဘူးဖြစ်နေပါတယ်။ရုရှားတွေကအဲ့ဒီမြို့ကိုဝိုင်းထားပြီးကျွန်တော်တို့ကိုလည်းဝင်ရောက်ခွင့်မပေးပါဘူး။တကယ်လို့သာဘာပဋိပက္ခမှမရှိဘဲဝင်ထွက်ခွင့်ရမယ်ဆိုရင်တော့အစားအသောက်ရှားပါးနေသူတွေနဲ့ဘေးဒုက္ခရောက်သူတွေကိုအားလုံးတယောက်မကျန်ကိုကူညီသွားနိုင်မှာပါ။
ရုရှားဘက်ကတော့မာရီယိုပိုမြို့မှာယူကရိန်းဘက်ကတိုက်ပေးနေသူတွေဟာဥရောပနဲ့ကနေဒါကကြေးစားတိုက်ခိုက်သမားတွေဖြစ်ပြီးဒီခုခံတိုက်ခိုက်သူအများစုဟာအခုခါမှသေရင်သေမသေးတဲ့သူတချို့လည်းစွန့်ခွာထွက်ပြေးသွားတယ်ဆိုပြီးပြောရတယ်။ကျန်ခဲ့တဲ့သူတွေဟာအခုခါမှတမ်မနီစက်ရုံတစ်ခုမှပိတ်ဆို့ခံထားပြီးသူတို့ကိုရုရှားဘက်ကလက်နက်ချခိုင်းပေမဲ့အဲ့လိုလုပ်မှမဟုတ်ကြောင်းယူကရိန်းတပ်ဖွဲ့တွေဘက်ကပြောပါရတယ်။ရုရှားတွေရဲ့ပင်လယ်နဲ့တိုက်ရင်အုပ်စုဦးဆောင်စစ်သည်မော်မော့စ်ဗာနှမြုပ်သွားပြီးနောက်ရုရှားတွေဟာအရှိမီလက်တုံပြတိုက်ခိုက်နေတာပါဒီတင်မောင်းနှမြုပ်တာဟာပောက်ကွဲမှုကြောင့်မိလောင်နှမြုပ်သွားတာလို့ရုရှားဘက်ကပြောပေမဲ့ယူကရိန်းဘက်ကတော့ရုရှားမျိုးတော်နာမည်ပေးထားတဲ့ဒီတင်မောင်းကိုသူတို့နှမြုပ်တာလို့ပြောပါတယ်ယူကရိန်းသမ္မတကအမေရိကန်သမ္မတဂျိုးဘိုင်ဒန်ယူကရိန်းကိုလာကြည့်ဖို့လဲဖိတ်ခေါ်ထားပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွန်းအစီအစဉ်ကိုတင်ပြပေးပါအောင်မယ် ဗြိတိန်ဘီရင်နေဘီရင်မာတွေအတွက်ဂျပန်ဧကရာဇ်တွေပေးထားတဲ့လက်ဆောင်ပစ္စည်းတွေပြသထားတဲ့ပြပွဲကိုလန်ဒန်မြို့ပေါ်က The Queen's Gallery ဘီရင်မာကြီးရဲ့ပြကားမှာပြသနေပါတယ်ဗြိတိန်နဲ့ဂျပန်နိုင်ငံအကြားနှစ်ပေါင်းရာချီကတည်းကရှိခဲ့တဲ့တန်တမန်ဆက်ဆံရေးနဲ့တော်ဝင်မိသားစုနှစ်ခုအကြားကဆက်ဆံရေးကိုထင်ဟပ်နေတဲ့ပြပွဲစီကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကဘာကင်ဟမ်လန်းတော်နဲ့ကပ်ရက်မှာတော်ဝင်မိသားစုပိုင်ပစ္စည်းတွေကိုပြသလေးရှိတဲ့ဘီယင်မာကြီးရဲ့ Queen's Gallery ပြကန်းရှိပါတယ်။ဘီယင်တွေဘီယင်မာတွေပိုင်ဆိုင်တဲ့ပစ္စည်းတွေကဂျပန်တော်ဝင်မိသားစုအဆက်ဆက်ပေးထားတဲ့လက်ဆောင်ပစ္စည်းတွေကို Queen's Gallery ပြကန်းမှာအခုပြသနေပါတယ်။ Japan Courts and Cultures ရဲ့ကောင်စင်နဲ့ပြသနေတဲ့ပြပွဲမှာဗြိတိန်နိုင်ငံနဲ့ဂျပန်နိုင်ငံကြားကနှစ်ပေါင်း300ကျော်တန်တမန်ဆက်ဆံရေးအတွက်မှာတော်ဝင်နန်းတော်နှစ်ခုကြားအမှုပညာမြောက်လက်ရာပစ္စည်းတွေအပြန့်အလှန်ပေးပြီးတော့ရင်ကျေးမှုဖလှယ်ခဲ့တဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။ဗြိတိန်နဲ့ဂျပန်နိုင်ငံကြားပထမဆုံးစတင်ဆက်သွယ်တဲ့အနေနဲ့1673ခုနှစ်မှာဂျပန်စစ်သူကြီးတစ်ယောက်ဖြစ်တဲ့ရှိုဂန်တိုကုဂါဝဟီဒေတာတာကပထမမြောက်ဂျိမ်းစ်ဘုရင်ကိုဒီဆာမူရိုင်းချက်ဝတ်တစားကိုလက်ဆောင်အဖြစ်နဲ့ပေးပို့ခဲ့ပါတယ်။ဆာမူရိုင်းတရေကောင်းတွေရဲ့စစ်စွမ်းရည်နဲ့ဂျပန်ရဲ့သူမတူအောင်ထူးခြားတဲ့လက်မှုပညာတွေကိုထင်ဟပ်စေတဲ့ချက်ဝတ်တစားကိုလက်ဆောင်ပေးပြီးတော့ဂျပန်ဆိုတာကိုမှတ်မှတ်ရရဖြစ်အောင်လုပ်ခဲ့ပုံကြပါတယ်
။ So Japan Courts and Culture tells the story of 350 years of artistic
ဗြိတိန်နဲ့ဂျပန်တော်ဝင်နန်းတွေနှစ်ခုကြားနှစ်ပေါင်း350အတွင်းအမှုပညာမြောက်နဲ့တန်ခဲ့တမန်ကြီးအပြန်အလှန်ဖလှယ်ခဲ့ကြတဲ့အကြောင်းတွေကို Japan Courts and Culture ပြပွဲကနေပြောပြနေပါတယ်။တည်တဲ့တော်ဝင်ဆက်လက်တစ်ခုဖြစ်တယ်လို့ဒီကြောင်းတွေကိုပထမဆုံးအချိန်အများပြည်သူသိအောင်ပြသတာဖြစ်ပါတယ်။ဒါကြောင့်တော်ဝင်မိသားစုပိုင်းပစ္စည်းတွေကအပြန်အလှန်နန်းတွင်းဆက်ဆံရေးကိုထင်ဟပ်နေတဲ့ဂျပန်ပစ္စည်းပေါင်း150ကျော်ကိုပြသထားတာသိစိတ်လှုပ်ရှားစရာကောင်းပါတယ်
။ပြသထားတဲ့ပစ္စည်းပေါင်း150ကျော်မှာဂျပန်ဧကရာဇ်အဆက်ဆက်လက်ဆောင်ပေးထားတဲ့ဆာမူရိုင်းဝတ်စုံစုစုပေါင်း၄စုံပါတယ်လို့ဆာမူရိုင်းဓားပေါင်းများစွာကိုလည်းတွေ့ရနိုင်ပါတယ်။ဂျပန်နိုင်ငံဟာ1603ခုနှစ်ကနေ1868ခုနှစ်အထိတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲတည်ထက်နေခဲ့တာဖြစ်လို့အဲ့ဒီကာလအတွင်းသူတို့ခွင့်ပြုထားတဲ့ကုန်သည်တွေပဲကုန်ကူးခွင့်ရခဲ့ပါတယ်။နှစ်ပေါင်း260ကျော်ကြာဂျပန်ကအပြင်ကမ္ဘာနဲ့အဆက်ဖြတ်ထားချိန်မှာဂျပန်ပစ္စည်းတွေဟာတိတ်ကိုရှားပါလိုချင်စရာပစ္စည်းတွေဖြစ်ခဲ့ပါတယ်။
Japanese goods could only come to Britain via trading networks and particularly through the Dutch.
အဲ့ဒီချိန်ကဆိုရင်ဗြိတိန်ကိုဂျပန်ပစ္စည်းတွေကုန်သွယ်ရေးလမ်းကြောင်းကနေပဲရောက်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေထဲမှာဂျပန်ကကုန်သွယ်ခွင့်ပြုထားတဲ့ Dutch ကုန်သည်တွေစီကပဲရပါတယ်။၁၉ရာစုနဲ့၁၈ရာစုကာလတွေတုန်းကဆိုဂျပန်ကနေသင်္ဘောနဲ့ကမ္ဘာဖြတ်ကုန်ကူးလာတဲ့ပစ္စည်းတွေကိုဗြိတိန်တော်ဝင်မိသားစုဝင်တွေကဝယ်ယူခဲ့ကြပါတယ်။တိတ်ကိုဈေးကြီးပေးဝယ်ရတဲ့ပစ္စည်းတွေပါဥရောပမှာမရနိုင်တဲ့တိတ်ကိုထူးခြားဆွဲဆောင်မှုရှိတဲ့ပစ္စည်းတွေအဖြစ်နဲ့တော်ဝင်နန်းတွင်းတွေမှာထားရှိအလှဆင်ခဲ့ကြပါတယ်
။ဂျပန်ကတခြားနိုင်ငံတွေနဲ့အဆက်အစပ်မလုပ်ဘဲနေနေချိန်1854ခုနှစ်မှာတော့ဂျပန်ဗြိတိန်ဆက်ဆံရေးတည်ဆောက်ဖို့စာချုပ်ကိုလက်မှတ်ထိုးခဲ့ပါတယ်။အဲဒီနောက်1860ခုနှစ်မှာဗစ်တိုရီယာဘုရင်မကြီးစီကိုရှိုဂန်တိုကုဂါဝအီအမ်မိုချီကခောက်ကလကာတစုံကိုနှစ်နိုင်ငံတန်တမန်ဆက်ဆံရေးစတင်တဲ့အထိတ်အမှတ်နဲ့ပေးပို့ခဲ့ပါတယ်။
Behind me we've got a pair of folding screen paintings sent to Queen Victoria in 1860
and this tomato now မှာမြင်နေရတဲ့ပကြီးပုံတွေနဲ့ခောက်ကလကာတစုံကိုတော့1860ခုနှစ်မှာဝစ်တိုရီယာဘုရင်မကြီးအတွက်ပေးပို့ခဲ့တာပါဂျပန်ကဗြိတိန်နဲ့ဆက်ဆံရေးပြန်ဖွင့်မယ်ဆိုတဲ့1950ပြည့်နှစ်ပိုင်းကတမိုင်းဝင်သဘောတူညီမှုအထိမ့်မဲ့အဖြစ်ဂျပန်နိုင်ငံရဲ့ထူးခြားမှုအစုံကိုပကြီးဆွဲထားတဲ့လက်ဆောင်ကိုဂျပန်နန်းတော်ကနေပေးတာဖြစ်ပါတယ်အဲ့ဒီချိန်တုန်းကဗြိတိန်ရဲ့ဆက်ဆံရေးတရားဝင်စတင်နေဆိုတာဂျပန်ကပြသလိုက်တာဖြစ်တယ်လို့နိုင်ငံဆက်ဆံရေးအတွက်တမိုင်းအချိုးကွေးတစ်ခုဖြစ်ခဲ့ပါတယ်
။တန်တမာဆက်ဆံရေးတရားဝင်စတင်ဖို့ပေးခဲ့တဲ့လက်ဆောင်ဖြစ်တာမို့ပကြီးတွေမှာဂျပန်ကိုကိုစားပြုတဲ့အရာတွေအလုံးပါဝင်အောင်ရေးဆွဲထားတယ်လို့ပြပွဲတာဝန်ရှိသူကရှင်းပြပါတယ်။
And this is the first diplomatic gift between Japan and Britain for almost 230 years.
နှစ်ပေါင်း230နီးပါးအတွင်းဂျပန်နဲ့ဗြိတိန်အကြားတန်ခင်းတမန်ခင်းအရာပထမဆုံးပေးတဲ့လက်ဆောင်ဖြစ်တာကြောင့်ဂျပန်ရဲ့ထူးခြားမှုအစုံပါတဲ့လက်ရာမြောက်လက်ဆောင်ကိုအသေးချာရွေးချယ်ခဲ့တယ်ဆိုတာထင်ရှားပါတယ်။ဖူဂျီတောင်ကြီးနဲ့အတူလွေဦးမှာပွင့်တဲ့ cherry ပန်းတွေ၊ဂျိုးကြာငှက်တွေ၊ထီးရှူးပင်တွေလိုဂျပန်ရဲ့ရှုခင်းအလှတွေကိုမြင်ရနိုင်ပါတယ်။ဂျပန်နိုင်ငံရဲ့ရှုခင်းတွေဗြိတိန်နန်းတော်ထဲရောက်လာတယ်လို့ဖြစ်ပါတယ်။
Japan Culture and Culture ပြပွဲမှာပြသထားတဲ့လက်ဆောင်တွေမှာဂျပန်နဲ့ဗြိတိန်တော်ဝင်မိသားစုတွေလူချင်းတွဲဆောင်စင်မှာပေးထားတဲ့လက်ဆောင်တွေပါတယ်လို့လက်ဆောင်ပစ္စည်းတွေတည်ထက်ဖန်တီးဖို့တာဝန်ပေးခံရတဲ့အမှုပညာရှင်တွေကိုယ်တိုင်တွားရောက်ပေးထားတဲ့လက်ဆောင်တွေလည်းပါပါတယ် Green Park ဥယျာဉ်ကြီးကနေလှမ်းမြင်နေရတဲ့ Buckingham နန်းတော်ပုံပကြီးကားကိုဂျပန်ပကြီးဆရာကြီး Yoshio Makino ကိုယ်တိုင်1928ခုနှစ်ကပြင်စမမြောက် George ဘုရင်ရဲ့ကျေးရတော်မိဖုရားကြီး Mary ကိုလက်ဆောင်ပေးခဲ့တာဖြစ်ပါတယ်ဒီပြပွဲမှာအထူးခြားဆုံးလက်ဆောင်တွေထဲမှာတော့လက်ရှိ Elizabeth ဘုရင်မကြီး1953ခုနှစ်မှာနန်းတက်စင်တုန်းကလက်ရှိဂျပန်ဧကရာဇ်ရဲ့ဖာခမဲတော်ဧကရာဇ် Hirohito လက်ဆောင်ပေးခဲ့တဲ့ရွှန်ဘူးလည်းပါပါတယ်ဒုတိယကမ္ဘာစစ်ပွဲအပြီးနှစ်နိုင်ငံကြားမှာတန်တမာရေးအရာပထမဆုံးပေးတဲ့လက်ဆောင်လည်းဖြစ်ပါတယ်
So this year of course is Her Majesty the Queen's Platinum Jubilee 70 years since she acceded.
အခုနှစ်ကဘုရင်မကြီးရဲ့နန်းသက်80ပြည့်တဲ့ Platinum ရတုနှစ်ဖြစ်ပါတယ်။ဒါကြောင့်သူနန်းတက်တဲ့အချိန်1953ခုနှစ်တုန်းကပေးခဲ့တဲ့လက်ဆောင်ကိုအသေးစားထည့်သွင်းပြသတင်တယ်လို့ထင်ပါတယ်။နန်းတော်နှစ်ခုအကြားဒီကနေ့အထိအပြန်အလှန်အဆက်ဆံရှိနေကြတဲ့အခြေအနေကိုလည်းထင်ဟပ်စေပါတယ်။လက်ရှိဘုရင်မကြီးလက်ထက်အထိဂျပန်ပစ္စည်းတွေကိုတော်ဝင်မိသားစုကတန်ဖိုးထားသိမ်းဆည်းထားပါတယ်။နန်းတော်တွေမှာထားရှိအသုံးပြုနေကြတာပါလန်ဒန်မြို့ကဘာကင်ဟမ်နန်းတော်နဲ့ကပ်နေတဲ့ Queen's Gallery ပြကမ်းမှာပြသနေတဲ့ Japan Culture and Culture ပြပွဲကို2023ခုနှစ် February လအထိပြသထားမှာဖြစ်ပါတယ်။သွားကြည့်ခြင်းနဲ့ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို Sterling Pound 18 Pound ပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မောင်ပ
ါ။မဆူမြတ်မောင်ရဲ့ကဘာတလောက်ခီးသွားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျ။ခုဆက်ပြီးတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ငြိမ်းချမ်းမှုဆိုတာမြန်မာတိုင်းငံလုံးငြိမ်းချမ်းမှဖြစ်မယ်လို့ကရင်အမျိုးသားအစည်းအရုံး KNU ပြောခွင့်ရဘရိုဆော့တော်တော်နီက VOA ကိုပြောပါတယ်။စစ်ဘေးဒဏ်ကြောင့်ပြည်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေစေဖြစ်သလိုအိမ်နေချင်းထိုင်နိုင်ကြမဲ့ထွက်ပြေးနေသူတွေကိုထိုင်မဲ့ကအတင်းကျပ်ပြန်ပို့တာမျိုးမဖြစ်အောင်စ조사နေတယ်လို့လည်းပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်အမည်များထားပါတယ်ခင်ဗျာ။
ဘရိုဆော့တော်နီဒီယူရီနဲ့အခုလိုမျိုးဆက်သွယ်မြန်မြန်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်လည်
းဟုတ်ကျွန်တော်ပထမအဦးဆုံးစားလိုက်ချင်တာကကျွန်တော်နဲ့ဘရိုဆော့တော်နီနဲ့ဒီကနေ့တနင်္လာနေ့ညပေါ့နော်မြန်မာစံတော်ချိန်၈နာရီကျော်ကျော်ကျွန်တော်တို့စကားပြောတဲ့အချိန်မှာရှိနေခဲ့တဲ့ကရင်ပြည်နယ်ဘက်ကတိုက်ပွဲတွေနဲ့စီးရင်တင်းမာမှုအခြေအနေလေးအချင်းချုပ်အဲ့ဒါလေးအရင်တွက်ပြပေးပါဆရာဘလို့အခြေအနေများရှိနေပါလဲတိုက်ပွဲတွေဆက်ရှိပါသေးလားရှိတယ်ဆိုရင်တော့ဘလောက်ပြင်းထန်ပါလဲတင်းမာနေတာကဘလို့အခြေအနေရှိပါလဲဆရာ
ဟုတ်ကဲ့ခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အထူးအကျဉ်းဥစားပါเนาะဆရာနာသိမိတဲ့နောက်ပိုင်းဒီဟာတွေပုံပြီးတော့များလာတယ်ဆိုတာတော့တွေ့ရပါတယ်ဘာလို့လဲဆိုတော့ဆရာနာသိမှုကိုကျွန်တော်တို့ကလုံးဝလက်မခံဘူးဆရာနာသိတာကိုလက်မခံတဲ့လူနဲ့ကျွန်တော်တို့ပူပေါင်းလှုပ်ဆောင်တဲ့အခါမှာကျတော့ကျွန်တော်တို့ကတကယ်ဥစားပေါ့အပြစ်မအနေနဲ့သူတို့သဘောထားရတဲ့အခါမှာအထူးသဖြင့်စီရင်လှုပ်ရှားမှုတွေကကျွန်တော်တို့ဘက်မှအများကြီးများလာတယ်လို့ပြောလို့ရတယ်။ဒေသတိုင်းမှာအထူးသဖြင့်ကျွန်တော်တို့တပ်မဟာကခုလုံးမှာလည်းတိုက်ပွဲတွေအများကြီးပြန်ဖြစ်လာတာဆိုတာဒါအသိသာထင်ရှားတဲ့အချက်ပဲလေ။ဟိုအနိကဆုံးပြောရမယ်ဆိုရင်ရောဒီဥစားဟိုလေးကောတိုက်ပွဲတွေပါတော့တဲလူကတိတဲ့ဟိုအရာတွေပဲဖြစ်ပါတယ်။အထူးသဖြင့်ဒီစပါလာနဲ့စပြီးတော့အဲ့မှာတိုက်ပွဲကြီးတိုက်ပွဲငယ်ပေါ့နော်။အဲ့ရမှာဆိုသတင်းတွေကလည်းတောက်လျှောက်ဖြစ်နေတဲ့အခါကျတော့အဆင်မပြေလို့ပြောလို့ရတာပေါ့။ဒီကနေ့ဒီချိန်ခါတိပေါ့ဆိုသဖြင့်သူတို့ပြန်လေးကတော့တိုက်ပွဲလို့ဆိုရင်လည်းဟိုပြတ်တောင်းပြတ်တောင်းဆိုပြီးတော့အဲ့မှာတိုက်ပွဲကြီးတွေပြန်ဖြစ်လိုက်ပြန်ပြီးတော့ညင်သွားလိုက်အာဒါသို့တော်ညာလည်းပဲနေရာတကာမှာတော့ဒီလိုတောက်ကြားတိုက်ပွဲတွေကညဲနေရပြန့်နှံ့ဖြစ်နေတယ်ဆိုတာပြောလို့ရတယ်လေဆရာအဲအကြောင်းမလို့ကျွန်တော်ပြောချင်တာကတော့ဒီဒေတာအခုတည်းမှာလည်းမဟုတ်ဘူးကျွန်တော်တို့တတ်မှတ်ခုနှစ်ခုစလုံးမှာလည်းဒီလိုအခြေအနေမျိုးဖြစ်နေတယ်ဆိုတော့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ပါကျွန်တော်ခုနကတော့ဆရာပြောထားတဲ့အထက်မှာပါတဲ့လေးကစ်ကော်မြူဒီဖက်ကျွန်တော်တစ်ချက်လက်လိုက်ချင်ပါတယ်လေးကစ်ကော်ကဟလာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တယ်ဆက်ပြေးကြရတယ်မျိုးကန်နေတခါစကားစတက်တွေကမျိုးထဲမှာဝင်ပြီးတော့နေရာယူရယ်စပြရပြန်ကျွန်တော်အဲ့လိုသိထားပါတယ်ဒီကနေ့ဇန်နဲ့ကျွန်တော်နဲ့စကားပြောနေတဲ့အချိန်မှာလေးကီကော်အချိန်ကြီးဘယ်လိုရှိပါသလဲဆရာစစ်တက်ကဘယ်လောက်ထိနေရာယူထားပါသလဲဆရာတို့ထိန်းချုပ်မှုအောက်ဆရာတို့လက်အောက်ကိုပြန်ရောက်ပြီလားခင်ဗျအ
ဲ့ဒီနေရာရဲ့ဆရာမေဘောပြောဆရာမေဘောရပြောရမယ်ဆိုရင်တော့ဒီနေရာကျွန်တော်တို့ကလည်းကြောက်ကြတဲ့နေခါဘူးရဘူဟာရဘရောမနေရာတစ်ခုကိုအသေးမထိုင်ပါဘူးဒါပေမဲ့ဒီနေရာဒီချိန်ကာလမှာစစ်ကောင်စီကတော့ဘယ်လိုပဲဖြစ်ဖြစ်ဒါကတော့သူ့ရဲ့ဟိုကဟိုနော်သူ့ရီမန်းချက်ကတော့ဒေသစုံမွေးတစ်ခုလုံးပေါ့နော်အဲ့ဒါသူ့လက်အောက်သူ့သွင်းဖို့အတွက်ဆိုရင်တော့မိကုံရန်ကိုကျင်းနေတာလည်းဖြစ်တယ်သူ့ဘောညာလည်းပဲအခုတော့အခုတည်းထိကသူတို့မလှုပ်နိုင်ဘူးပြီးခဲ့တဲ့ရက်နှဲငယ်တွင်းကပဲအဲ့ဒီဟိုညကြီးမင်းကြီးထိုးစစ်ဆင်လာပြီးတော့တခါလေကာကုန်းကာကုန်းစကန်တစ်ခုကိုသိမ်းပိုက်နိုင်ကြိုးပါတဲ့အခါမှာ အခြေမလှပြီးတော့ပြန်ဆုတ်သွားတဲ့အနေအထားရှိတယ်လေဆိုတော့သူတို့ထိန်းချုပ်မှုလုံးဝမရှိဘူးသို့တော်ညာလည်းပဲကျွန်တော်တို့ဘက်ကကျွန်တော်လည်းအဲ့ဒီမှာပြန်ပြီးတော့ဟောအသေးထိန်းချုပ်ဘူးဆိုတာတော့ဟောမရှိဘူးဆိုတာကဘာဖြစ်လဲဆိုလူထုကိုယ်တိုင်လည်းပြန်နေလို့မရဘူးလေလူထုကိုယ်တိုင်ပြန်နေလို့မှမရတဲ့ကိစ္စကျွန်တော်တို့ကဒီပျောက်ပြားဒေသဖြစ်သွားပြီးတော့အဲ့မှာအများအားတိုက်ပွဲဖြစ်နေတဲ့ကိစ္စတွေဖြစ်နေပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကပြီးခဲ့တဲ့သတင်းပတ်ထဲမှာပေါ့နော်ကျွန်တော်အနေနဲ့ဆိုတော့နည်းနည်းထူးခြားတယ်ဆိုတဲ့သတင်းတစ်ခုကျွန်တော်တွေ့လိုက်ပါတယ်ဒီကာလမျိုးမှာပေါ့နော်ထူးခြားတယ်လို့ပြောတာကအဲ့ဒါကဒီတမဟာခနစ်ကဟိုကျွန်တော်တင်တက်မှမူထင်ပါရဲ့တောင်းရှိသူတွေ ਨੇ ဒီစက္ကစစစ်တပ်ဘက်ကအဲ့ဒီဒေသဘက်မှာရှိနေတဲ့တောင်းရှိတဲ့စစ်တပ်အရှိတွေရဲ့နောက်ထိုင်းနိုင်ငံဘက်ကမှထိုင်းနယ်ခြားဆောင်တပ်ဖွဲ့ကတောင်းရှိသူတွေ ਨੇ တွေ့ကြတဲ့တဲ့င်းလေးကျွန်တော်တွေ့ပါတယ်ဆိုတော့ဒီကာလာမျိုးမှာဘယ်လိုပုံစံမျိုးဘယ်လိုအခြေခံမျိုး ਨੇ တွေ့ဆုံခဲ့ကြတာပါလဲဆရာထူးခြားအဲ့ဒီအရာ ਨੇ ပတ်သက်ပြီးတော့ရောနောက်ဆက်ပြီးဘာတွေများရှိပါလဲဗျာ
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့သိရသလောက်ဒါကတော့ထိုင်းတည်င်းကနေဖော်ပြတဲ့ကိစ္စပဲဖြစ်ပါတယ်အဲ့ဒါကိုထိုင်းတည်င်းဖော်ပြတဲ့ဟာကိုဒီရဥစားပေါ့နော်ဒီသက်ကံတည်င်းဌာနတွေအရပြန်ပြီးတော့ကူးယူတင်ပြတာပဲဖြစ်ပါတယ်ဟိုဒီဟာတွေကတော့ကျွန်တော်တို့အထူးသဖြင့်ရလို့မဖြစ်ပါဘူးဘာဖြစ်လဲဆိုတော့အောက်ခြေမှာရှိနေတဲ့ဒီဟိုတက်တည်တဲ့ထိတွေ့မှုတွေကျွန်တော်တို့ဆက်ဆံရေးဒီထိုင်းနဲ့ဆက်ဆံရေးဆိုတာလေထိုင်းနဲ့ကရင်ဆက်ဆံရေးဆိုတာလေဘာမှလည်းပြောရမလို့မစရာဟိုဒါရိုးရအစင်လာတခုလို့ဖြစ်နေတဲ့ကိစ္စကြတော့ဒီဟာလေးဒီကြံပွဲတို့ဘာလို့ဖြစ်နေတဲ့ဟာရလဲဒါမူဝါဒအရအကြီးအကျယ်ဖြစ်နေတဲ့ကိစ္စလည်းမဟုတ်ဘူးကျွန်တော်တို့အထူးတွေဘာမှမပြောဘူးဒါဘာဖြစ်လဲဆိုတော့ तू ကဟိုအများနဲ့နေ့တိုင်းထိတွေ့နေတဲ့လူတွေဆိုတော့ဒီလိုဖြစ်နေတာပဲလေဟိုပြဿနာအကြီးအကျယ်လည်းမရှိဘူးမူဝါဒပြောင်းလဲလည်းမဖြစ်ဘူးဟိုတယောက်နဲ့တယောက်ရင်းနှီးဖော်ရတယ်သူ့အိမ်လာလဲကိုယ့်အိမ်သွားလဲအဲ့အဲ့အစ်စ်လောက်ပဲရှိပါတယ်ဆရာတခြားကတော့ဘာမှမရှိပါဘူ
းဟုတ်ကဲ့ပါခင်ဗျာခုကတော့ကျွန်တော်ဒေတာကန်တွေဟာစစ်ဘေးဒဏ်သင့်ဒုက္ခသည်စစ်ဘေးဒုက္ခသည်ဟာပြည်တွင်းမှာရောထိုင်းနိုင်ငံဘက်ကိုရောအိုးအိမ်ပစ်ပြီးတော့เนาะကိုအိမ်ကိုကိုအိုးကိုအိမ်ကိုလုပ်ငန်းသူတပြင်းတော့လေယာဆိုင်ပြူရီလုပ်ငန်းအမှုဝန်ကြောင့်တွေပစ်ပြီးတော့ဖတ်ပြေးကြရတယ်တိုက်ပွဲတွေကြောင့်ပြည်တွင်းမှာလည်း IDP ပေါ့เนาะပြည်တွင်းမှာတွေအိုးအိမ်ဆင်းဖတ်ပြေးတာဖတ်ပြေးနေရတဲ့လူတွေရှိတယ်ထိုင်းနိုင်ငံဘက်ကိုဖတ်ပြေးသွားတဲ့လူတွေရှိတယ်အဲ့ဒီဒုက္ခသည်အရေးအတွက်ကောဆရာအခုချိန်မှာအရေးကဘလောက်လောက်များရှိပြီလို့ပြောနိုင်ပါတယ်ပြောနိုင်ပါလ
ားဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒါဟိုစားဟိုအနိစဆုံးပြန်ပြီးတော့ပြောရမယ်ဆိုတော့ဒီဆေးရနာသိင်းပြီးတဲ့နောက်မှာပြန်တွေ့ရပြီလေအဲ့ဒါဆေးရနာသိင်းဆေးရနာမသိင်းခင်ကတော့ကျွန်တော်တို့ကတော့အဲ့ဒီမှာပြစ်ခတ်ဆဲလောက်ထားတဲ့အပေါ်မှာတော့ဒီ IDP ဥယျာရတော့အရင်ရှိထားတဲ့ဥယျာရတော့ဟိုစားပေါ့နော်အဲ့ဒီမတိုင်ခင်ကျွန်တော်တို့ IDP ဥယျာကရင် IDP ဥယျာနှစ်သိန်းကျော်တယ်လေသို့တော်ညာလည်းပဲအဲ့ဒီဟိုစားဒီပြစ်ခတ်ဆဲလောက်တဲ့အခါမှာတော့နည်းနည်းငြိမ်ကြသွားတော့ရှိတယ်သို့တော်ညာလည်းပဲအဲ့ဒီမှာဟိုဆရာနာသိမ်းပြလိုက်တာနဲ့တိုက်ပွဲကတော့ဒိုးဒိုးတောင်နဲ့ပြန်ဖြစ်တယ်အဲ့ဒီမတိုင်ကတိုက်ပွဲဖြစ်နေပြီးသားပါတမ3လို့တမ5လို့တောက်လျှောက်ဖြစ်နေတယ်အဲ့လိုဖြစ်နေတဲ့ခါကျတော့အဲ့ဒီအနာသိမ်းပြတဲ့နောက်ပိုင်းတောက်လျှောက်ဖြစ်လာတဲ့ခါဆိုမနှစ်တော့ဆိုပူဆိုးတော့ပေါ့တခါတည်းလင်းပြန်နဲ့ပုံကျဲတော့လာတိုက်တာတို့အဲ့ဒါတောက်လျှောက်ဖြစ်လာတဲ့ခါမှာဒီကနေ့အထိဆိုတနေ့အတွင်းမှာနောက်ထပ်ဖြစ်ပေါ်လာတဲ့ကျွန်တော်တို့ကင်ဒုက္ခတဲ့အထူးသဖြင့်ပေါ့နော်ဒီ IDP ဥယျာ9000ထက်မှရှိတယ်ဆရာ9000ထက်မှရှိတယ်ဒါအဆက်အနာသိမ်းပြတဲ့နောက်ပိုင်းမှာဒါပေမဲ့အဲ့ဒီလိုဟာကိုပြန်ပြီးတော့ဟုတ်ကျွန်တော်တို့တပီဟိုကျွန်တော်တို့ဒေတာတစ်ခုလုံးဆိုတာတည်းကျွန်တော်တို့ခရံကုန်ခုလို့ပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာအဲ့ဒါကတော့ဟိုကိုနေရင်းနေရဘူးပြန်မပြန်နိုင်ပဲအခုတည်းအထိပဲဟိုသာပေါ့ပြစ်ခါရစေလုတ်ပြီးတိုင်အောင်ဘလို့မှ IDP အိမ်ပြန်နိုင်မှုရှားရဲ့ညဉ့်ညဉ့်ဘာမှဟိုသာတတိယမလုတ်နိုင်တော့အဲ့ဒီတိုင်းဒီတိုင်းပဲဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အတိပြန်စင်းရင်းပြန်ချက်လိုက်တဲ့အခါမှာဒီရှစ်ပြီးသား IDP ရဲ့နောက်ပြီးတော့ဆင်နာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ IDP ပေါင်းလိုက်တဲ့အခါမှာ3000ကျော်တယ်အခုတည်းအထိဟိုလုံးဝမကြနိုင်ပါဘူးဆရာအဲ့မဲ့လောလောလာဖြစ်နေတဲ့အခု၄ခုတိုက်ပွဲတို့တက်မှ၅မှဖြစ်နေတဲ့ကိစ္စတွေကတော့ပူနူးနေဖြစ်နေတဲ့ဟာတွေများတယ်။အဲ့ဒါကြောင့်မလို့အခုတက်မှဟို၆ဟိုဒီ၄ခုဒေတာတဝိုက်မှဆိုတော့တောင်းကနန်းကြော်တယ်ဆရာလက်လက်ရှိမှာဒီဥစားဒီပါဝင်ချင်မှာပဲလုံးဝမရွတ်ပါဘူး။သူဖြစ်နေ
ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီတွင်မှာဘဲထွက်ပြေးနေရတဲ့ဒုက္ခသည်တွေပေါ့နော်ကျွန်တော်တို့ IDB လို့နာမည်တက်ခေါ်ကြတဲ့ဒုက္ခသည်တွေကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေကင်းပြည်နယ်သူကင်းပြည်နယ်သားတွေဒီလူတွေအခုဘလို့နေကြပါသလဲဆရာသူတို့အကူအညီတွေလိုအပ်မှာတေးကြပါတယ်အကူအညီတွေလုံလောက်ပါရဲ့လားအမိုးကရပါရဲ့လားကျွန်တော်အဲ့ဒီမိကုန်းမေးချင်ပါဘူးအကူအညီလုံလောက်ဆရာအကြောင်းမရှိပါဘူးအမိုးကမရှိမှတေးကြပါတယ်ဘယ်လိုများဒီတိုင်းစားတော့နေကြပါလိမ့်ဆရာ
လက်ရှိမှာတော့ကျွန်တော်တို့ကတော့ဟုတ်တော့ဘောเนาะဒါပထမဦးဆုံးအနေနဲ့ကျွန်တော်တို့အကင်ညိုကင်းမျိုးသားအစီရင်အနေနဲ့ကတော့ဒါတကယ်ဝန်တို့ဝန်ပိုးဖြစ်လာတာတော့ပထမဦးဆုံးရင်ဆိုင်နေရတဲ့ပြဿနာဘာဖြစ်လဲဆိုတော့ဟိုဥစားဘောလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြတဲကြီးတစ်ခုကိုရင်ဆိုင်နေရတဲ့ဟာကိုဆိုတော့ကျွန်တော်တို့ကတော့ပထမဆုံးကိုယ့်ကနီးကိုဟန်နဲ့ဖြစ်ရှင်းနေတာရှိတယ်နောက်ပိုင်းတဆင့်ပြီးတော့အဲ့မှကျွန်တော်တို့အော်လက်အောက်မှာရှိတဲ့ဟိုဟိုသားပေါ့နော်အရာဖက်လူခွဲစီ CPU CS ဆိုရနဲ့တဆင့်ပြီးတော့သူ့နဲ့နီးစာနီးစာနဲ့ဆိုကျူသားရှာပေးတဲ့ခါမှာတော့ဟောဒီလိုတဆင့်ချင်းဖြစ်ရှင်းလို့ရရတယ်သို့တော်ညာလည်းပဲဒီဥပမာဆိုကြပါစို့ဒီ league ကောင်မှာဖြစ်တဲ့ကိစ္စအဆိုတော့လူတွေကဟိုရေတိုသဘောပဲဖြစ်နေမှာသို့တော်ညာလည်းပဲကိုက D ီစင်မှာလာဆက်ဖြစ်တဲ့အခုက3-4လောက်ဖြစ်သွားပြီအခုဆိုတော့သူတို့ကလည်းအလုံးမကင်ရမလုံးအဲ့လိုအလုံးတွေမလုံးရမကင်ရဖြစ်နေတဲ့ဆိုတော့ဒီဟာကြီးကတကယ်တမ်းဥစားနှစ်ပေါက်ဖြစ်သွားပြီဆိုတော့သိရသွားပြီလေဆိုတော့သူတို့ရဲ့လက်ရှိအနေအထားကျွန်တော်တို့ပြန်ပြီးတော့အများတန်းစီဝေးထိုင်နေပြန်ကြည့်လိုက်တဲ့အခါကျတော့ဒီဥစားပေါ်လက်ရှိ IDV ရဲ့လိုအပ်ချက်အရာပါလဲဆိုတော့ဟိုအရေးပေါ်စာနာရိတ်ခါအတွက်ရဆိုကျွန်တော်တို့တစ်နှစ်စာလောက်တော့ရှိကိုရှိရမယ်မရှိလို့မရတော့ဘူးဒါတကယ်လိုအပ်ပါတယ်ဟိုလောလောဆယ်မှာသူတို့ဟာတစ်လစာပဲရှိပါတယ်ဆရာဒီဟာဒီတစ်လစာအတွက်နဲ့ကျွန်တော်တို့ဘလို့မှဟိုစိတ်အေးရပါဘူးသို့တော့ညာလည်းပဲလက်ရှိကာလမှာကျွန်တော်တို့ရုံးပန်နေရတဲ့အနေအထားမှာတော့တကယ်လိုအပ်တာအနည်းဆုံးကတစ်နှစ်စာလိုအပ်ပါတယ်ဒီကဏ္ဍဒီဥယျာဉ်နဲ့လေဆိုတော့အဲဒီမှာကြာတော့လေဟိုနိုင်ငံတကာရဲ့ပူဇော်သူဖြစ်ဟိုလူသားချင်းဆိုင်ရာစာနာထောက်ထားမှုကုညီတာလည်းဟိုတရားဝင်မရနေတဲ့အခါကျမှကျွန်တော်တို့ဒီနီးဒီလမ်းနဲ့ပဲဟို CVU CS ကတဆင့်ပြီးတော့ကျွန်တော်တို့ဟိုရှိထားတဲ့အရင်နီးလမ်းအတိုင်းပဲကျွန်တော်ဆက်ကြိုးစားနေရပါတယ်တကယ်လဲလို့အပ်တယ်မိုးကတည်းကတော့လည်းပြောပြရမှာဘူးကလည်းမိုးကြလာပြီလေဆရာနော
်ဟုတ်ပါဒါကတော့ကျွန်တော်တို့ဒီတွင်မှာတည်နေရတဲ့ဒေသခံတွေနော်တခါ time back ကိုဖြည်းဖြည်းသွားကြတဲ့ဒေသခံတွေရှိပါတယ်ကျွန်တော်ခုနပြောသလိုကျွန်တော်တို့အတိုင်းမျိုးဒီသားတွေဒီပြည်နယ်သူကင်ပြည်နယ်သားတွေအဲ့မှာဖြပြကြကျွန်တော်တို့ပုံဒီမှာတွေ့ပါတောင်ရင်မြေကြီးကိုဖြတ်ပြီးတော့ပြေးကြတာတို့ရဲတောင်မြေကိုဖြတ်ပြီးတော့ပြေးကြတာတို့ကျွန်တော်တပ်ပုံနေပြီးတွေ့ရပါဆိုတော့အဲ့ time back ကိုပြေးတဲ့လူတွေကို time back ကနေပြီးတော့အခါအလျော်ဆိုတော့ပေါ့နော်ရဲတဲ့တော့မဟုတ်ပါဘူးအခါအလျော်ဆိုတော့ဟလာပြန်ကြတော့ဆိုပြီးတော့ပြန်ပို့တယ်လို့ပြန်ခိုင်းတယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုကျွန်တော်သတင်းတွေ့နိုင်ငံတကာသတင်းတွေမှာကတော့အတင်းအဓမ္မပြန်ခိုင်းတယ်အဲ့လိုသတင်းတွေ့ဆိုတော့အရာကရော time back ကဘာအဲ့လိုလုံးနေတုံးပါပဲလားဆရာအရာပတ်သက်လို့ရောဆရာတို့ဒီ KNU အနေနဲ့ရော time back ကိုတခုခုပြောပြီးတော့တခုခုလောက်တာမျိုးများရှိပါလား
ဟုတ်ကဲ့ဆရာအဲ့ဒီအပိုင်းမှာတော့ကျွန်တော်ဟိုကျွန်တော်နှစ်ပိုင်းလို့ခွဲရတော့ပြောရလိမ့်မယ်ဘာဖြစ်လဲဆိုတော့ဒီအပိုင်းမှာကျွန်တော်တို့ ਨੇ ဥစားကိုဆက်ဆက်နေတဲ့ဟာကြတော့ time back ကမ်းမှာရှိထားတဲ့ကျွန်တော်တို့ဥစားပေါ့ကျွန်တော်တို့ refugee ခေါ်လို့ခေါ်တယ်ဆိုပေမဲ့ time နေရာတော့ကျွန်တော်တောက်လျှောက်ပဲအဲ့ဒါတွေကတော့ refugee တရားဝင်မဖြစ်ဘူးလေသူတို့ကိုယ်တိုင် refugee convention ကိုလက်မှတ်မထိုးတဲ့ခါကျတော့ကျွန်တော်တို့ရဲ့တပတ်တယ်ကိုလက်ခံတယ်ဆိုတာသူက IDP အနေနဲ့ပဲလက်ခံတယ်သို့ပေမဲ့ရှိထားတဲ့ဟိုတပတ်တယ်စခန်းပေါင်း9ခုထဲမှာပေါ့နော် green နေတစ်ခုပါဝင်ပေါ့နော်အဲ့ဒီ9ခုထဲမှာရှိနေတဲ့လက်ရှိထိုင်းနိုင်ငံထဲမှာခုတ်လုံနေတဲ့ဟိုဥယျာဉ်အရေးအတွက်တသိန်းရှိပါသေးတယ်နော်တသိန်းရှိပါသေးတယ်ဒါတွေကတော့သူတို့ဘာမှပြန်ဟိုပြန်ပြီးတော့မောင်းထုတ်တာတွေပါတယ်ဟိုဆိုပြန်ခန်းတာတွေတော့မရှိပါဘူးဆက်လက်ရှိမြဲနေသေးပါခုနဆရာညွှန်းဆွဲတဲ့ဟာကဟိုလောလောလတ်လတ်တိုက်ပွဲတွေဖြစ်လာပြီဆိုရင်နေစားကိုဖြတ်ကျော်တယ်မြစ်ကိုဖြတ်ကျော်တယ်အဲ့ဒါတွေကတော့အဲ့ဒါ time back ကနေပတ်သက်ပြီးတော့သူတို့ကတော့ရှင်းလင်းတဲ့ policy ကပါလဲဆိုတော့သူတို့မှာဝန်တို့ဘဘိုးတစ်ခုအနေနဲ့နှစ်ပေါင်းများစွာအနည်းဆုံးနှစ်ပေါင်း40 50ကျွန်တော်တို့ဒီတစ်ခွက်တည်းကိုလက်ခံလာတဲ့ပုံမှာနောက်ထပ်မလိုအပ်တော့ဘူး။နောက်လက်ခံနိုင်ဘူးဆိုတော့ကျွန်တော်တို့ကိုရှင်းရှင်းလင်းပြောထားပြီးသားအဲ့ဒါကြောင့်မလို့ဒီနှစ်ဒီကလဟိုတော့နော်ဟိုကတော့ကမျိုးနဲ့တိုက်ပွဲတွေဖြစ်လာပြီးကြပြားကြရတာပြေးရပြီးဆိုရင်တော့ဒါချက်ချင်းလက်ငင်းတော့ဟိုမောင်းထုတ်တာတို့ဟိုအတင်းပြန်ခိုင်းတာတော့မရှိပါဘူး။သို့တော်ညာလည်းပဲဘလို့ပဲဖြစ်ဖြစ်ဒီလိုမျိုးဟိုဒီကျွန်တော်တို့ကလည်းတတ်နိုင်သလောက်ပေါ့နော်။အဲ့မှာနိစတဲ့ဆက်ဆက်တဲ့ဟိုဆက်ဆက်တဲ့အပိုင်းတွေမှာကျွန်တော်တို့ဆက်ဆက်နေတဲ့နေရာတွေမှာကြတော့ကျွန်တော်တို့လည်းပြောထားပါတယ်အထူးသဖြင့်လူသားရဲစံတော်ထောက်ထားမှုအနေနဲ့ဒီလိုဒုက္ခရောက်နေတဲ့မှာအချိန်ကာလအဖြစ်တရက်တန်ဒီနှစ်ရက်ကျန်ဒီဟိုတနတ်ဒီအသက်မဆဲဘဲနဲ့တော့ဟိုဒီလိုမျိုးမပြန်ခိုင်းဘူးဆိုတာလည်းကျွန်တော်တို့အများနဲ့ပြောရဆိုနေတဲ့ဟာတွေရှိတယ်
။ကျွန်တော်နောက်ဆုံးအချက်လေးကျွန်တော်မေးချင်တာကလာတင်းပြင်းနေဆိုတော့ကတိုင်းပြည်မှာမြန်မာပြည်မှာစစ်တပ်ကအုပ်ချုပ်နေတဲ့ကာလတစောက်ညာဖြင့်တို့ရောတို့ဒီဒီညီညီရှိနေတဲ့ဒေသတွေလည်းရှိပါဒါပေမဲ့ကင်းပြင်းနေနဲ့ပြောရင်ကင်းပြင်းနေနဲ့စစ်မီးနဲ့လက်နက်ကင်တိုက်ပွဲနဲ့လာဒုက္ခတွေနဲ့ခွဲမပြောလို့ခွဲပြောလို့မရသလိုကိုကျွန်တော်တို့တက်တန်းတစောက်မှာအဲ့လိုတိကျမြင်ငယ်ကြားခဲ့တွေ့ခဲ့ရတာပါဆရာအခုဆရာနာသိမှုကိုတွန်းလှန်နေကြတယ်ဆရာတို့ကင်းညီလဲဆရာတို့ပြောထားတဲ့အခိုင်မာတွန်းလှန်နေဒီဆရာနာတိမ်မှုကိုတကယ်ပဲအောင်မြင်တွန်းလှန်နိုင်မယ်လို့ဆရာပြောနိုင်ပါရဲ့လားတင်းပြီးဘယ်တော့များငင်းချမ်းမယ်လို့ဆရာမြင်ပါတယ်
ဟုတ်ကဲ့အဲ့ဒီမင်းကနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကရင်ပြည်ငင်းချမ်းမှာလည်းကျွန်တော်တို့ဟိုဒီဘောတိုင်းပြည်တစ်ပြည်လုံးအတင်ထားနဲ့ဥစားကျွန်တော်တို့တစ်ခုလုံးငင်းချမ်းမယ်ဆိုတာထဲအဲ့ဒါတစ်ခုလုံးပြောမယ်ဆိုရင်ဘူးတော့မှန်ကန်ပါလိမ့်မယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မူဝါဒအရရောကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရရောအထူးသဖြင့်ကျွန်တော် KNU ဖွဲ့စည်းပုံပြောတာဆိုတော့ကျွန်တော်တို့ကရင်မျိုးသားတို့ဖက်တဲ့ဥစားကျွန်တော်ငင်းချမ်းသွားလို့လည်းဒီတိုင်းပြည်ငင်းချမ်းသွားမှာပေါ့ဒေသတစ်ခုလုံးငင်းချမ်းမှာပဲဒီဥစားဘောအထူးသဖြင့်ကျွန်တော်တိုင်းပြည်တစ်ပြည်လုံးအနေထားငင်းချမ်းမှာပဲကျွန်တော်တို့ငင်းချမ်းတယ်လို့ပြောလို့ရမယ်အဲ့ဒါကြောင့်ကျွန်တော်တို့မူဝါဒဖြစ်တဲ့အခါကျတော့ဒီလိုရေးခင်းမျိုးဖြစ်လာတဲ့အခါမှာကျွန်တော်တို့ဘယ်လိုမှဒီတိုင်းထိုင်ကြည့်လို့မရအောင်လူထုကလည်းတက်သားတဲ့တောင်းဆိုမှုရှိတယ်အထူးသဖြင့်စစ်တပ်ကနိုင်ငံရေးမှာဆုတ်ခွာရမယ်ပြော Federal Democracy ကိုဟိုတခါတည်းဥစ္စာတော့တရားဝင်ကြီးညာရမယ်ဆိုတဲ့ဟာအဒါပေါ်တည်တည်မဟုတ်ဘူးကျွန်တော်တို့ဘယ်တော့မှလူထုတွေရဲ့ဒီလိုတောင်းဖို့မရှိခဲ့တဲ့ခါကျတော့ကျွန်တော်အလေးနဲ့ယုံကြည်တယ်ဘယ်ချိန်ပါဘယ်ကလမှာတော့ကျွန်တော်တို့အသေးချာပြောလို့မရဘူးဆိုပေမဲ့ကျွန်တော်တို့အောင်ပွဲခံမှာတော့သိကြပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဟာပြည်သူနဲ့တသားတည်းဖြစ်နေတဲ့ခါမှာကျွန်တော်ဘာမှယုံမသံရဖြစ်စရာအကြောင်းရှိတော့ပါဘူးဆရာအထင်းနဲ့အညာပဲကွာပါတယ်ဆရာ
ဟုတ်ကဲ့ပါဆရာတော်နီဘုလိုအချိန်ပေးပြီးတော့ကြည်ကြပြတာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကိုကြောကြောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းစီစဉ်ကိုနားဆင်ကြကြတာပါခင်ဗျာ။ VOA American အတန်းကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
။ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်။ပရိုတင်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင့်ကြတော့မဖြစ်ပါဘူး။ဒါပေမဲ့ classy ကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာ၊ဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုက protein လက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးကအဝင်ခွင့်ချဖြစ်စေပါတယ်။ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းစ်ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတင်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအဆိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးတွေမဝင်အောင်တားတဲ့ပရိပစ္စည်းကိုခုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ခုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ်။
တရရှင်ကိုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲတင်ပြပေးပါဦးမယ်။ရုရှားကဒွန်နက်စ်နဲ့လူဟန်စ်ဒေသတွေကိုအပြည့်အဝထိန်းချုပ်ဖို့ကြိုးစားနေတယ်လို့ယူကရိန်းစစ်တပ်ကအင်္ဂါနေ့မှာပြောပါတယ်။ဒီဒေသတွေဟာယူကရိန်းအရှေ့ပိုင်းမှာရှိပြီးခရိုင်းမီးယားကျွန်းဆွယ်နဲ့ချိတ်ဆက်ဖို့မဟာဗျူဟာကျတဲ့ဒေသတွေဖြစ်ပါတယ်။ရုရှားကခရိုင်းမီးယားကျွန်းဆွယ်ကိုလွန်ခဲ့တဲ့၈နှစ်ကသိမ်းယူခဲ့တာပါ။မြန်မာနိုင်ငံအပါအဝင်ဒေသရင်းပိဋကပခတွေနဲ့ယူကရိန်းအကြအတဲကိုဖြည့်ရှင်းနိုင်ဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်တော့ဖို့ရှိကြောင်းနယူးဇီလန်ဝန်ကြီးချုပ်ဂျာစင်တာအာဒန်းကဒီကနေ့ပြောကြားလိုက်ပါတယ်။ COVID-19 ကာယရောဂါကြောင့်တစ်ကမ္ဘာလုံးမှာအသွားအလာအကန့်အသတ်တွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်အာဒန်းရဲ့ပထမဆုံးပြပခီးစဉ်အဖြစ်စင်ကာပူနိုင်ငံကိုတွားရောက်ခဲ့တာပါ။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့တွေ့ဆုံပြီးဒီကနေ့ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းအရေးအပါအဝင်မြန်မာနိုင်ငံလိုဒေသရင်းပြည်ပခန့်တွေကိုငြိမ်းချမ်းတဲ့နိလအနေနဲ့ဖြည့်ရှင်းဖို့စင်ကာပူနဲ့လက်တွဲဆောင်ရွက်သွားမယ်ကြောင်းနယူးဇီလန်ဝန်ကြီးချုပ်ဂျာစင်တာအာဒန်းကပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။ဂျိုဒုပစ်ဒုံးကျည်ကိုစမ်းသပ်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကဧပြီလ18ရက်နေ့တနင်္လာနေ့ကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဗန်ဒန်ဘတ်အာကာသတပ်ဖွဲ့အခြေစိုက်စခန်းမှာအမျိုးသားအာကာသကောင်စီရဲ့ဥက္ကဋ္ဌအမေရိကန်ဒုသမ္မတကမလာဟားရစ်ကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။မကြာခင်ကရုရှားကအလားတူစမ်းသပ်ချက်တရားကိုစမ်းသပ်လိုက်တဲ့အတွက်အပိုင်းအစတွေနိုင်ငံတကာအာဂါသစခန်းကိုအန္တရာယ်ပြုခဲ့တာကြောင့်အမေရိကန်ကဝေဖန်ခဲ့ပါတယ်။ဝါရှင်တန်ဒီစီမှာဒီအပတ်အတွင်းကျင်းပမဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ကမ္ဘာ့ဘဏ်တို့ရဲ့အစည်းအဝေးမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျက်နက်ယဲလင်ဟာယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒါပေမဲ့ရုရှားတာဝန်ရှိသူတွေကိုရှောင်ဖို့ကြိုးစားမှာဖြစ်ပါတယ်။ဟဲ့လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့G20 ကနေရုရှားကိုထုတ်သစ်တယ်လို့ပြောဆိုထားပါတယ်။ရုရှားကယူကရိန်းကိုတိုက်ခိုက်တဲ့စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒရေးခါမလုံခြုံမှုဟာအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုံမွန်ဖြစ်ပြီးတော့ရုပ်ပိုင်းနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOE ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရချမန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.